Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ၂ရက်ပုဒ်ထိုးနေ့ညနေခင်း6နာရီနဲ့9နာရီစီစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိမ့်ချင်ညာပါပါသမရာဦးသိန်းစိန်ဘူဂျုံမူကြီးမင်းအောင်လိုင်းနဲ့ဒေါ်ဆန်းစုကြည်တို့ဒီကနေ့တီးကြားစီပြေဆုံဆွေးနွေးကြပါတယ်။ IS အဖွဲ့ရဲ့အဓိကခေါင်းဆောင်ပိုင်းကိုနှိမ့်နှင်းဖို့အမေရိကန်အထူးတပ်ဖွဲ့တွေစီလိုရေးစီစဉ်နေပါတယ်။ပါကစ္စတန်မှာပြီးခဲ့တဲ့နှစ်ကစစ်တပ်ဖွင့်ထားတဲ့ကြောင်းကိုတာလီဘန်တွေတိုက်ခိုက်တာမှာကူညီခဲ့သူ၄ဦးကိုကျိုးပေးကွက်မြက်လိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းကြားပါပါခင်ဗျာ
။ကောင်းပါပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာဒီကနေ့ဒီဇင်ဘာလ၂ရက်နေ့မှာသမရာဦးသိန်းစိန်တမတော်ကာကွယ်ရေးဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လောင်းနဲ့ဘိုးချုပ်မူကြီးမင်းအောင်လိုင်းတို့နဲ့တရားသွေးဆုံခဲ့တဲ့တဲ့င်းမှာကြားရဖို့ရှိမှကတော့
နောက်ပေါ်ပေါက်လာမဲ့အစိုးရကိုအေးချမ်းညင်သာချုံးမွေ့စွာတာဝန်လွှဲပြောင်းနိုင်ဖို့ပြည်သူတွေအနေနဲ့စိုးရိမ်ပုံမှန်မှုတွေ
ပြန်ကြားရေးဝန်ကြီးဦးရဲ့ထွက်ပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားရမှာပါဒါအပြင်လက်ရှိအစိုးရအဖွဲ့ကောင်းဆောင်တို့နဲ့တောင်ဆန်းစုကြည်တို့ရဲ့တွေ့ဆုံဆွေးနွေးမှုအပေါ်လေလာသူတို့ရဲ့အမြင်ကိုတင်ပြသွားမှာဖြစ်တယ်လို့မြမနိုင်ငံရဲ့အကူပြောင်းကာလမှာအထက်စိန်ခေါ်ချက်တွေကဘာတွေဖြစ်မလဲဆိုတာကိုပြည်ရင်းပြည်ပါကပညာရှင်တွေဒီကနေ့ဆွေးနွေးကြတဲ့တဲ့င်းကိုလည်းကြားဖို့ရှိပါတယ်ဒါရင်မကရှမ်းနယ်ပလောင်တပ်ဖွဲ့တိုက်ပွဲကြောင့်ရှမ်းနယ်ချီတဲ့ရွာသားတွေစစ်ဘေးတန်းရှောင်နေရတဲ့တဲ့င်းကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ပွဲမှာတော့ရွေးကောက်ပွဲလွန်ကာလ VOA ရဲ့ဇကပိုင်းအစီအစဉ်ကိုတင်ဆက်သွားမှာပါခုအရင်ဆုံးတော့ပုတ်ထူးနေညနေခင်းနောက်ဆုံးရသတင်းတွေကိုကုကြကြော်သိန်းနဲ့မတ်တငီထိုက်တို့ကပြောပြပေးကြပါအောင်ရှင
် IS အချမ်းဘက်အဖွဲ့ကိုအရှိန်မြင့်ချေမှုန်းဖို့ကြိုးပမ်းနေပြီးဒီဖွဲ့ရဲ့အဓိကရေးပါတဲ့စနစ်တွေကိုဖျက်ဆီးပစ်ဖို့ရည်ရွယ်ချက်နဲ့လာမယ့်သတင်းပတ်တွေအတွင်းအမေရိကန်အထူးတပ်ဖွဲ့တစ်ခုလုပ်ငန်းစတင်မှုရှိပါတယ်တပ်ဖွဲ့သစ်စီလိုမဲ့ကိစ္စကိုလက်နက်ကန်တပ်ဖွဲ့များဆိုင်ရာအောက်လွှတ်တော်ကော်မတီမှအင်္ဂါနေ့ကလုပ်တဲ့ကြားနာပွဲတွင်ကာဝေးရေးဝန်ကြီး H. Carter ကကြေညာသွားတာပါIS အဖွဲ့ရဲ့အဆင့်တိုင်းကိုအပြင်းထန်တိုက်ခိုက်သွားမယ်လို့ကာဝေးရေးဝန်ကြီးကအခိုက်အမာပြောပါတယ်။ပြည်ပကပြစ်မှတ်တွေကိုတိုက်ခိုက်မဲ့အထူးတပ်ဖွဲ့မှာတပ်ဖွဲ့ဝင်200လောက်ပါဝင်ပြီးလာမယ့်သတင်းပတ်တွေတွင်ယူရက်မှာချထားမယ်လို့အစီအစဉ်နဲ့နှီးဆက်တဲ့တာဝန်ရှိသူတွေကပြောပါတယ်။ IS အဖွဲ့ကိုတိုက်ခိုက်နေတဲ့အတိုက်ခံအုပ်စုတွေကိုကူညီပံ့ပိုးရေးအထူးစစ်ဆင်ရေးတပ်ဖွဲ့ဝင်50လောက်ကိုလွှတ်ဖို့အော်တိုဘာလကကြေညာထားတဲ့အစီအစဉ်ပေါ်မှာမူတည်ပြီးအခုအထူးတပ်ဖွဲ့တွေလွှတ်ဖို့ကိစ္စကိုလုပ်တာပါ။အဲ့ဒီတပ်ဖွဲ့တွေစစ်ဆင်ရေးစတင်ဖို့ပြင်ဆင်နေလို့မရှိပေမဲ့နောက်တစ်ဆင့်လွှတ်ဖို့အချိန်ကျပြီလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်အထူးတပ်ဖွဲ့ရဲ့ရည်မှန်းချက်ကတော့အချိန်တိုအတွင်းရလာတဲ့ထောက်လိုင်းအချက်လက်ပေါ်အခြေခံပြီးအီရန်နဲ့ဆီးရီးယားက IS အဖွဲ့ရဲ့အဓိကခေါင်းဆောင်ပိုင်းအမိန်ပေးထိန်းချုပ်တဲ့အပိုင်းတွေကိုချေမှုန်းဖို့ဖြစ်တယ်လို့အမည်မဖော်တဲ့အမေရိကန်တာဝန်ရှိသူတူက VOE ကိုပြောပါတယ်
တူရကီနိုင်ငံအစ္စတန်ဘူးမြို့ကမြောက်ယထာပူရာယုံတစ်ခုအနီးမှာမနေ့ကပေါက်ကွဲမှုဖြစ်တာကြောင့်အနည်းဆုံးလူ9ဦးထိခိုက်ပြီးသေယူပို့ဆောင်ရေးစနစ်ထဲမှာလည်းအနှောက်အယှက်ဖြစ်ခဲ့ရပါတယ်အစ္စတန်ဘူးမြို့ရဲ့ဘီရန်ဖာစာပူရာယုံအနီးကပေါင်ကူတတားတစ်ခုအနီးမှာလူသွားလူလာများတဲ့ညနေခင်းပိုက်ဖုံးတစ်လုံးပေါက်ကွဲမှုဖြစ်ခဲ့တာလို့ဒေသခံအစိုးရအတာဝန်ရှိသူကပြောပါရယ်ပေါက်ကွဲခဲ့တဲ့နေရာအနီးမှာနောက်ထပ်ဘုံတွေထပ်ပြီးတော့မပေါက်ကွဲစေဖို့အတွက်အဓိကယုံနှိမ်နင်းရဲတွေကိုအာဏာပိုင်တို့ကချထားပါတယ်လမ်းသွားလမ်းလာတွေဘေးကင်းစေဖို့အကူအညီပေးနေတယ်လို့အရေးပေါ်ကားတွေကိုလည်းပေါက်ကွဲရနေရာအနီးတစ်ဝိုက်မှာဆေးလွှတ်ထားပါတယ်ဘုံပေါက်ခွဲတာဖြစ်နိုင်တယ်လို့သတင်းတချို့မှာဖော်ပြနေကြသလိုတချို့သတင်းတွေမှာတော့လျှက်စစ် transformer ပေါက်ကွဲတာဖြစ်နိုင်တယ်လို့လည်းရေးသားကြပါတယ်။အော်တိုဘာလ10ရက်နေ့ကအသေးခံဘုံခွဲသမား2ဦးတိုက်ခိုက်မှုကြောင့်တူရကီရဲ့မြို့တော်အန်ကာရာမှာလူပေါင်း100ကျော်သေဆုံးခဲ့ရပြီးတဲ့နောက်ပိုင်းတူရကီနိုင်ငံတွင်းမှာလုံခြုံရေးတက်လှန့်ထားတာဖြစ်ပါတယ်။မြို့တော်အန်ကာရာမှာငြိမ်းချမ်းရေးလှုပ်ရှားသူလူအုပ်ထဲကိုအသေးခံဘုံခွဲသမား2ဦးကအော်တိုဘာလ10ရက်နေ့ကအသေးခံဘုံခွဲတိုက်ခိုက်ခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုဟာဆိုရင်ခေတ်သစ်တူရကီသမိုင်းမှာအဆိုးဝါးဆုံးတိုက်ခိုက်ခံရမှုလို့လည်းသတ်မှတ်ခံခဲ့ရတာဖြစ်ပါတယ်။အသေးခံဘုံခွဲတိုက်ခတ်သူတဦးကအစ္စလာမ်ဆွေသွေးချာ ISIS အဖွဲ့နဲ့ချိတ်ဆက်ထားသူလို့လည်းတန်ပြရှိထားပါတယ်ရှင်
။တူရကီနဲ့ဆီးရီးယားနယ်စပ်မှာရုရှားတိုက်လေယာဉ်တစ်စင်းကိုတူရကီဘက်ကပစ်ချခဲ့ပြီးတရင်တစ်ပတ်အကြာမှာတော့တူရကီနယ်စပ်တစ်လျှောက်လူမျိုးရေးတိုးမြှင့်ချထားနိုင်မယ့်နည်းလမ်းတွေကိုမြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးနေကြပါတယ်။တူရကီ Insurgent Leader စခန်းမှာမာမိတ်လေယာဉ်တွေပို့ပြီးထားဖို့ဒုံးကျည်စနစ်တိုးမြှင့်ဖို့နဲ့ဒီရဲပင်လေတဲ့မှာတင်မောတွေထပ်တိုးပြီးတော့ထားဖို့အပါအဝင်လူညုံရေးအတွက်တိုးမြင့်ဆောင်ရွက်တာတွေလုပ်သွားမယ်လို့ဘယ်ဂျီယံနိုင်ငံ Brussels မြို့ကနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးတွင်မနေ့ကပဲတာဝန်ရှိသူတွေကပြောပါတယ်။နေတိုးအဖွဲ့ဝင်တွေအနေနဲ့တူရကီလူညုံရေးအတွက်ဘယ်လိုအသေးစိတ်ဆောင်ရွက်တာတွေလုပ်ပေးသွားမယ်ဆိုတာကိုလာမယ့်သတင်းပတ်အနေငယ်တွင်ဆုံးဖြတ်တင်တယ်လို့နေတိုးအဖွဲ့တွင်မူချုပ် Jens Stoltenberg ကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ24ရက်နေ့ကရုရှားလေရင်ပစ်ချခံရတဲ့ဖြစ်ရပ်မှာရုရှားဘက်ကတူရကီလေပိုင်နက်ကိုချိုးဖောက်ဝင်ရောက်တာလို့တူရကီဆိုရတာဝန်ရှိသူတွေကပြောထားပြီးအမေရိကန်ပြည်ထောင်စုကလည်းဒီအချက်မှန်တယ်ဆိုတဲ့သက်သေထောက်ထားတွေရှိတယ်လို့ပြောပါတယ်။ ရုရှားကတော့သူ့လေယာဉ်ဟာတူရကီလေပိုင်းနဲ့တည်းမဝင်ခဲ့ဘူးလို့အခိုင်အမာပြောထားတာပါ။တူရကီဘက်ကပြစ်ချတာကြောင့်လေယာဉ်ဟာစီးရီးယားနိုင်ငံမြောက်ပိုင်းမှာပြတ်ကျသွားခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကစလို့စီးရီးယားမှာရှိတဲ့စစ်သွေးကြွတွေကိုပိတ်မထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုရုရှားကစတင်ခဲ့ခြင်းကစပြီးရုရှားနဲ့ထိတ်တက်ရင်ဆိုင်တာတွေဖြစ်မှာကိုနေတိုးမဟာမိတ်တွေကစိုးရိမ်နေကြတာပါ။အမေရိကန်သမ္မတဘရက်အိုဘားမားကတူရကီနိုင်ငံတွေနဲ့သူ့နိုင်ငံရဲ့အချုပ်အခြာအာဏာကိုခုခံကာကွယ်ခွင့်ရှိတယ်လို့ဆိုပြီးအခုကိစ္စမှာရုရှားဘက်ကရောတူရကီရောနှစ်ဖက်စလုံးကစိတ်အေးအေးထားပြီးတော့ဘုံရံသူဖြစ်တဲ့ IS စစ်သွေးကြွတွေကိုချေမှုန်းရေးဆိုတဲ့ကိစ္စကိုမမေ့ကြဘူးအင်ကာနီမှာသတိပေးပြောဆိုပါတယ
်ပြီးခဲ့တဲ့နှစ်ကပါကစ္စတန်နိုင်ငံပက်ရှွာကစစ်တပ်ကဖွင့်လှစ်ထားတဲ့စာတင်ကြောင်းတစ်ခုကိုတာလီဘန်တို့ဝင်ရောက်တိုက်ခိုက်မှုကြောင်းကလင်းငယ်134ဦးနဲ့ဝန်ထမ်း16ဦးတို့သေဆုံးခဲ့ရမှုနဲ့ဆက်နွယ်ပြီးလူ4ဦးတို့ကိုဒီကနေ့မှပဲပါကစ္စတန်ကကြိုးပေးကွပ်မြတ်လိုက်ပါတယ်စာတင်ကြောင်းတိုက်ခိုက်ခဲ့တဲ့တနတ်သမားတွေကိုကူညီခဲ့ပါတယ်လို့ဝန်ခံကြပြီးတဲ့နောက်လူလေးဦးကိုတခြားနှစ်ဦးနဲ့အတူတေးတန်းစီရင်ချက်ချခဲ့တယ်လို့စစ်တပ်ကဩဂုတ်လကကြေညာခဲ့တာဖြစ်ပါတယ်။ចောင်းသားတွေခမာကြီးတဲမှာစူဝေးနေကြချိန်မှာတနတ်သမားတွေကပြစ်ခတ်ခဲ့ကြပြီးတဲ့နောက်စာတင်ခန်းတွေကိုတခန်းဝင်တခန်းထွက်နဲ့တွေ့သည်မြင်သည်ပြစ်ခတ်တပ်ဖြတ်ခဲ့ကြတယ်လို့မျက်မြင်တွေ့သူတွေကပြောပြခဲ့ကြပါတယ်။စာတင်ကြောင်းကိုဝင်ရောက်တိုက်ခိုက်ခဲ့ကြသူတွေကိုတော့ပါကစ္စတန်စစ်တပ်ကတနအီကြားအပြန်အလှန်ပစ်ခတ်နှိမ်နှင်းနိုင်ခဲ့ပါတယ်။တာလီဘန်သဘုံတွေကိုပါကစ္စတန်စစ်တပ်ကထိုးစစ်ဆင်တဲ့ဒါကိုလက်တုံပြန်တဲ့အနေနဲ့စာတင်ကြောင်းကိုဝင်ရောက်တိုက်ခိုက်တာဖြစ်တယ်လို့ပါကစ္စတန်တာလီဘန်တို့ကပြောဆိုခဲ့တာပါ။ပါကစ္စတန်က2008ခုနှစ်ကတည်းကဆက်လို့ကျင့်သုံးခဲ့တဲ့တေးရန်အပြစ်ပေးမှုဆိုင်းငံ့ထားချက်ကိုလည်းစာတင်ကြောင်းတိုက်ခိုက်ခံရမှုကိုတုံ့ပြန်တဲ့အနေနဲ့ပါကစ္စတန်ဝန်ကြီးချုပ်နဝတ်ရှာရစ်ကရုတ်သိမ်းပေးခဲ့ပါတယ်ရှင်။
American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 1556 လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA ကနေဗိုလ်ဒူးညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်သမရဦးသိန်းစင်နဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့ဒီကနေ့မနေ့ပိုင်းက45မိနစ်ကြာတွေ့ဆုံပြီးနိုင်ငံတော်ကြီးကဲတာဝန်စနစ်တကျလွှဲပြောင်းပြီးအပါအဝင်ဆွေးနွေးကြတယ်လို့ပြည်ချိုင်းဝန်ကြီးဦးရထွတ်ကသတင်းထောက်တွေကိုပြောပါတယ်။2012ခုနှစ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လွှတ်တော်နိုင်ငံရေးပြန်လုပ်နိုင်အောင်သမရကလိုအပ်တဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့ပြီးတော့2012ကနေ2015အထိပူးပေါင်းဆောင်ရွက်ခဲ့တဲ့အပေါ်မှာရောဂရီပေးထားတဲ့အတိုင်း2015ခုနှစ်ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတစွာကျင်းပပြီးခဲ့တဲ့အတွက်ကြောင့်ကျေးဇူးတင်တဲ့ကြောင်းဒေါက်ဆန်းစုကြည်ကပြောတယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကသတင်းတောက်တွေကိုပြောပါတယ်ပထမဆုံးအဓိကထားပြီးဆွေးနွေးကြတာကနောင်ပေါ်ပေါက်လာမယ့်အစိုးရကိုအေးချမ်းညင်သာချောမွေ့စွာတာဝန်လွှဲပြောင်းနိုင်ဖို့ပြည်သူတွေအနေနဲ့စိုးရိမ်ပူပန်မှုတွေမရှိစေဖို့နှစ်ဖက်ပူးပေါင်းဆောင်ရွက်မယ့်ကိစ္စတွေကိုပွန့်ပွန့်လေးလေးနဲ့ဆွေးနွေးတယ်လို့ဦးရထွတ်ကပြောပါတယ်ဒုတိယပိုင်းမှာဒီမိုကရေစီအတွင်းကူးပြောင်းရေးကာလအတွင်းအရင်တုန်းကအစဉ်အလာမရှိသေးတဲ့နိုင်ငံတော်အကြီးအကဲတာဝန်တွေကိုစနစ်တကျလွှဲပြောင်းပေးတဲ့အစဉ်အလာခေါင်းတစ်ခုကိုထူထောင်ဖို့အတွက်ဆွေးနွေးကြပါတယ်ကောင်းဆောင်နှစ်ယောက်ဘောဓာဖလှယ်တဲ့အခါမှာလည်းနှစ်ယောက်လုံးကဒီချက်ကိုသဘောတူကြတဲ့အကြောင်းသမရကဂရုပြုသလိုဒေါက်ဆန်းစုကြည်ကလည်းဒီလိုအစဉ်လာကောင်းမျိုးဟာနိုင်ငံအတွက်လိုအပ်ပြီးဒီမိုကရေစီနုနယ်တဲ့နိုင်ငံတစ်ခုမှာဒီလိုအစဉ်လာကောင်းမျိုးကိုဝိုင်းပြီးတော့တည်ဆောက်ဖို့လိုတယ်ဆိုတာဆွေးနွေးကြတယ်လို့ဦးရထွတ်ကပြောပါတယ်။နေ့လယ်ပိုင်းမှာတော့တမတော်ကောက်ဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါက်ဆန်းစုကြည်တို့ဟာနေ့လယ်2နာရီကနေ3နာရီအထိနေပြည်တော်ဘင်းတော်ရိပ်သာအခမ်းအနားဆောင်မှာတွေ့ဆုံဆွေးနွေးပါတယ်။ပြည်သူလူထုရဲ့ဆန္ဒကိုအလေးထားပြီးဒီနေ့အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးစီလုံးညညရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးတို့အတွက်နှစ်ဖက်ညှိနှိုင်းပူးပေါင်းဆောင်ရွက်ကြဖို့သဘောတူကြတယ်လို့ဆွေးနွေးပွဲပြီးမှကာကွယ်ရေးဦးစီးချုပ်ဌာနကသတင်းထုတ်ပြန်ပါတယ်။တိုင်းပြည်အတွက်အကျိုးရှိတဲ့ဟာကိုပူးပေါင်းဆောင်ရွက်ဖို့သဘောတူတယ်လို့ဆွေးနွေးပွဲအပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသတင်းတောက်တွေကိုပြောပါတယ်။အခုတွဲဆုံမွေးဟာရွေးကောက်ပွဲအပြီးနိုဝင်ဘာလ10ရက်နေ့မှာဒေါက်ဆန်းစုကြည်ကအမျိုးသားပြန်လည်တင်မြှင့်ရေးအခြေခံနဲ့တွဲဆုံဖို့စာရေးပန်ကြားခဲ့ပြီးတဲ့နောက်ပိုင်းသမရဦးသိန်းစိန်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါက်ဆန်းစုကြည်တို့ပထမဆုံးအကြိမ်တွဲဆုံဆွေးနွေးတာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကခရီးယာဖုံးတော်ကြီးတွေနဲ့အခုညီပေးရေးလှုပ်သားနှစ်သားစဉ်ကျော်တို့ကိုဒီသတင်းပတ်အတွင်းမှာပဲတပ်ဖြတ်မယ်ဆိုတဲ့ချင်းချောက်စာတွေလက်ခံရရှိခဲ့ကြတယ်လို့ပြောဆိုကြပါတယ်။အော်တိုဝါလာဇမ်းပိုင်းကဆားလို့ခရီးယာတရားဟောဆရာ၃ဦးကို၆မြောင်းတပ်ဖြတ်ခံရမှုကနေတည်တည်ကလေးလွတ်မြောက်ခဲ့တယ်လို့လည်းပြောဆိုကြပါတယ်။စစ်သွေးကြောအဖွဲ့ဂျမာတူမူဂျာဟီဒင်ဘင်္ဂလားဒေ့ရှ် GMB နဲ့အစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကိုပိတ်ပင်ခံရအောင်ဒီလူတွေပါဝင်ပတ်သက်ခဲ့ကြတယ်ဆိုပြီးတော့ချင်းချောက်သူတို့ကဆွဆွဲပါတယ်။ တပ်ဖြတ်ဖို့ချင်းချောက်စာရီကိုတော့မိုဘိုင်းဖုန်းတွေကနေ text message တွေပေးပို့ကြတာပါခရီးရန်ဖုန်းတော်ကြီးအပါ20နောက်တီလာရှင်တဦးနဲ့ခရီးရန်အကူအညီပေးရေးလှုပ်သားအနှင်းငယ်တို့တယ်လီဖုန်းစာတိုက်တွန်းကနေတဆင့်ချင်းချောက်စာရီလက်ခံရရှိခဲ့ကြတာပါစာချင်နာရီစာထားပါနောက်ထပ်အသက်ရှင်မှု5ရက်ပဲအချိန်ရမယ်ဆိုတဲ့ချင်းချောက်စာကိုတော့နွေမလာ17ရက်နေ့ကမြို့တော်ဓာကာမှာရှိတဲ့ Christian Technology College ရဲ့ကျောင်းအုပ်ကြီးတိတ်ခါရောရဆရာမာတင်အတီကာရီလက်ခံရရှိခဲ့ပါတယ်နောက်တနေ့မှာတော့ဖုန်းနံပါတ်တစ်ခုတည်းကနေပြီးပဲတနေ့ကုန်သွားပြီခမည်းရဲ့အလောင်းကိုကျုပ်တို့မြုပ်ပေးရမလားမိသားစုကတာဝန်ယူမလားဆိုတဲ့ text message တစ်စောင်ကိုထပ်ပြီးတော့လက်ခံရရှိခဲ့ပါတယ်ရှင
်ပြည်ထောင်နိုင်ငံပါရီမြို့တော်မှာကျင်းပနေတဲ့ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံတက်ရောက်နေသူတွေဟာဘေးဒဏ်ခံနိုင်ရှိမှုဆိုင်ရာအကြောင်းအရာတွေကိုဒီကနေ့ဆွေးနွေးကြပါတယ်ကမ္ဘာပေါ်မှာအကာအကွယ်အမဲ့ဆုံးလူတွေပေါ်တဘာဝဘေးရန်တွေရဲ့တက်ရောက်မှုတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြပါတယ်လွန်ခဲ့တဲ့နှစ်ပေါင်း30အတွင်းဖွံ့ဖြိုးတိုးတက်ရေးတွေအမေရိကန်3ဒေါ်လာ30တိုင်းမှာထပ်ထပ်ပြီးဖြစ်တဲ့အကျပ်တဲ့အန်ဒရီတွေကြောင့်ဒေါ်လာဆုံးရှုံးသွားတဲ့အတွက်တစ်ကမ္ဘာလုံးမှာဆုံးရှုံးမှုဒေါ်လာ 3.8 ထရီလီယံရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။တဘာဝဘေးရန်တွေဟာစီးပွားရေးပိုင်းကိုသာထိခိုက်တာမဟုတ်ဘဲလူမှုရေးနဲ့ပတ်ဝန်းကျင်ဆိုင်ရာတွေအပေါ်မှာလည်းတက်ရောက်ပြီးတော့နှစ်စဉ်လူပေါင်း218တန်းရင်ဆိုင်နေရတဲ့ပြဿနာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။ဒီကနေ့ဆွေးနွေးပွဲတွေမှာသမုဒ္ဒရာတွေနဲ့ရေအရင်းမြစ်ဆိုင်ရာကိစ္စတွေကိုလည်းအဓိကအယုံဆိုင်ဆွေးနွေးကြပါတယ်။ရေရင်းမြစ်စီမံခန့်ခွဲတာကိုပိုကောင်းအောင်မလုပ်ဘူးဆိုရင်စည်ရဲမွေးတည်မှုတက်ဖြည့်ရေးနဲ့ရေရှည်ခံနိုင်တဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာညီမန်းချက်တွေရဖို့ရာတိုးတက်မှုတွေကိုအနောက်ဆက်ဖြစ်စေနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်
Facebook ရဲ့အမှုဆောင်အရာရှိ Mark Zuckerberg နဲ့ဇနီးတဲ့ Priscilla Chan တို့ကမွေးကင်းစာသမီးငယ်ကိုမနေ့ကပဲကဘာကြီးနဲ့ပြတ်တာမိတ်ဆက်လိုက်ပြီးတစ်ချိန်တည်းမှာပဲမွေးကင်းစာသမီးငယ်ရဲ့မျိုးဆက်နဲ့နောက်ထပ်မျိုးဆက်ကလေးငယ်တွေရဲ့ဘဝတွေဖွံ့ဖြိုးတိုးတက်စေရေးအတွက်ဒေါ်လာ45ဘီလီယံမှတည်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကမွေးဖွားလာတဲ့သမီးငယ် Max အတွက်ရေးသားထားတဲ့စာထဲမှာ Mr. Zuckerberg နဲ့ Ms. Chan တို့ကသူတို့ရဲ့တက်တန်းတစ်လျှောက်လုံးသူတို့ရဲ့ Facebook Share 69ရာခိုင်နှုန်းကိုပေးလှူသွားမယ်လို့ပြောဆိုထားပါတယ်။ကိုယ်ပိုင်သင်ယူခြင်းကူးစက်ယောဂါကုသရေးနဲ့လူလူကြားချိတ်ဆက်မှုနဲ့ခိုင်မာတဲ့လူမှုအတိုင်းဝိုင်းတစ်ခုတည်ဆောက်ရေးတို့ကိုပထမဆုံးအလေးထားလှုပ်ဆောင်သွားမှာဖြစ်ပါတယ်။လူသားတိုင်းကတန်ဖိုးရှိကြတယ်လို့ကျွန်တော်တို့ယုံကြည်ပြီးလူသားတိုင်းလို့ဆိုတဲ့အထက်မှာအခုလက်ရှိလူသားတွေအပြင်နောက်ထပ်မွေးဖွားလာမယ့်အနာဂတ်မျိုးဆက်သစ်တွေလည်းပါဝင်ပါတယ်။လက်ရှိလူသားတွေအတွက်တည်းမကဘဲအနာဂတ်မှာမွေးဖွားလာမယ့်လူသားတွေရဲ့ဘဝတာယာဖြောင်ပြူဖို့တိုးတက်မှုရှိဖို့အခုချိန်မှာကျွန်တော်တို့ရင်းနှီးမြှုပ်နှံလှုပ်ဆောင်ဖို့တာဝန်ရှိတယ်လို့လည်းပြောဆိုထားပါတယ်ရှင
်ဟုတ်ထုံးနေညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုကုကြကြောသိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တိုင်းရိုက်နားဆင်နိုင်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီကနေ့ဒီဇင်ဘာလ၂ရက်နေ့မှာသမရဦးသိန်းစိန်တက်မရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နဲ့တရားစီတွေ့ဆုံခဲ့ပါတယ်။အစိုးရတဲ့တာဝန်လွှဲပြောင်းပရေးချော်မွေ့စေဖို့နိုင်ငံတည်ငြိမ်အေးချမ်းဖို့နဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်အနာဂတ်မှာပူးပေါင်းဆောင်ရွက်သွားကြဖို့ဆွေးနွေးခဲ့ကြပါတယ်။နေပြည်တော်မှာတွေ့ဆုံကြတဲ့ထိပ်ပိုင်းခေါင်းဆောင်တို့ရဲ့တွေ့ဆုံပွဲအကြောင်းနေပြည်တော်ကိုရောက်နေတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုစီတူကပြောပြပေးထားပါရရှင်
။ဟုတ်ကဲ့ပါ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ရဲ့တောင်းဆိုချက်ကြောင့်သမရဦးသိန်းစိန်တမရကာကွေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းတို့နဲ့ဒီကနေ့နေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့တာပါဒီကနေ့ဒီဇင်ဘာလ2ရက်နေ့မနက်9နာရီအချိန်ကစလို့45မိနစ်ကြာသမရအိမ်တော်မှာသမရဦးသိန်းစိန်နဲ့ဒေါန်ဆန်းစုကြည်တို့တီးတန့်တွေ့ဆုံခဲ့တာပါသတင်းမီဒီယာတွေဝင်ရောက်ခွင့်မရှိတော်မူတွေ့ဆုံပွဲအပြီးမှာပြည်ကြားရေးဝန်ကြီးဌာနဝန်ကြီးဦးရထွတ်ကသမရဦးသိန်းစိန်နဲ့ဒေါန်ဆန်းစုကြည်တို့ဆွေးနွေးခဲ့တာတွေကိုတွေ့ဆုံပွဲအပြီးမှာအခုလိုပြောကြားခဲ့ပါတယ
်ပထမဆုံးအဓိကထားပြီးတော့ဆွေးနွေးတာကနောက်ပေါ်ပေါက်လာမယ့်အစိုးရကိုအေးချမ်းညင်သာချုံးမွေ့စွာတာဝန်လွှဲပြောင်းနိုင်ဖို့ပြည်သူတွေနေနဲ့စိုးရိမ်ပုံမှန်မှုတွေမရှိစေဖို့နှစ်ဖက်ပူးပေါင်းဆောင်ရွက်မယ့်ကိစ္စတွေကိုပုံမှန်လင်းလင်းပဲကျွန်တော်တို့ဆွေးနွေးခဲ့ပါတယ်ဒုတိယပိုင်းမှာတော့ကျွန်တော်တို့နိုင်ငံဒီမိုကရေစီအတွက်ကုပြောင်းတဲ့ခါမှာအရင်တုန်းကအစင်လာမရှိခဲ့သေးတဲ့နိုင်ငံတော်အကြီးအကဲတာဝန်တွေကိုစနစ်ကြလွှဲပြောင်းပေးတဲ့အစဉ်အလာကောင်းတစ်ခုကိုထူထောင်ဖို့အတွက်ဆိုပြီးတော့မှကျွန်တော်တို့ဆွေးနွေးခဲ့ပါတယ
်။တမရနဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံခဲ့ရမှာအစိုးရအသစ်တာဝန်လွှဲပြောင်းပေးတဲ့အခါအေဂျင့်ညင်သာချုံးမွေစီအတွက်အသွင်ကူပြောင်းရေးဆိုင်ရာအဖွဲ့တွေဖွဲ့စည်းသွားမယ်ဆိုတဲ့အကြောင်းနှစ်ဖက်သဘောတူခဲ့တယ်လို့လည်းတမရယုံနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါရတယ်။နေ့လယ်နှစ်နာရီမှာတော့တမရကာကွယ်ဦးစီးချုပ်ယုံဘေးရန်တောင်ခမ်းမှာမှာဗ ဗဂျုံမူကြီးမဲအောင်လိုင်နဲ့ဒေါန်ဆန်းစုကြည်တို့တနာကြီးကြောကြာတီးတန့်တွေ့ဆုံခဲ့ကြပါတယ်။မတွေ့ဆုံမီနဲ့တွေ့ဆုံအပြီးမှာဒရင်းမီဒီယာတွေနဲ့အမှတ်တမ်းဓာတ်ပုံရိုက်ကူးခွင့်ရခဲ့ပေမဲ့တွေ့ဆုံပွဲအကြောင်းတစ်စုံတရာနှစ်ဖက်စလုံးကမှတ်ချက်ပေးပြောဆိုတာမရှိခဲ့ပါဘူး။ဒါပေမဲ့တမရကာကွယ်ဦးစည်းချုပ်နဲ့ဒေါန်ဆန်းစုကြည်တို့ရဲ့အခုတွေ့ဆုံမှုဟာပြည်သူ့စာနာကိုအလေးထားပြီးတော့တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးစီလုံးညီညွတ်ရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်သွားဖို့ဆွေးနွေးခဲ့တဲ့အကြောင်းတမရကာကွယ်ဦးစည်းချုပ်ယုံကသတင်းထုတ်ပြန်ခဲ့ပါတယ်။ဒေါ်စန်းစုကြည်အနေနဲ့လည်းအခုတွေ့ဆုံမှုတွေဟာထင်သာထက်ပိုပြီးတော့အောင်မြင်တယ်လို့မြို့သားဒီမိုကရေစီဖွဲ့ချုပ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါတယ်။ဒေါ်စန်းစုကြည်ဟာပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့မှာလွှတ်တော်ဥက္ကဋ္ဌဒူရဦးရွှေမန်းနဲ့တီးတန့်တွေ့ဆုံခဲ့ပါသေးတယ်။မြို့ကောက်ပွဲမှာမြို့သားဒီမိုကရေစီဖွဲ့ချုပ်ကအပြတ်သက်အနိုင်ရခဲ့ပြီးတဲ့နောက်ဒေါ်စန်းစုကြည်အနေနဲ့ထိပ်ပိုင်းခေါင်းဆောင်တွေဖြစ်တဲ့ဦးသိန်းစိန်၊ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်၊ဒူရဦးရွှေမန်းတို့နဲ့တွေ့ဆုံဖို့တောင်းဆိုခဲ့တာကြောင့်ခုလိုတွေ့ဆုံပွဲတွေဇက်တိုက်ဖြစ်လာတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုစီစုတင်ပြသွားတာပါရှင် VOA ကနေပုတ်ထိုးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတစ်ဆက်တည်းနိုင်ငံထိပ်ပိုင်းကောင်းဆောင်တွေရဲ့တွေ့ဆုံဆွေးနွေးမှုအပေါ်နိုင်ငံရေးလှိလာသုံးသပ်သူတွေရဲ့သဘောထားအမြင်ကိုတင်ပြပါမယ်လက်ရှိအစိုးရအဖွဲ့ကောင်းဆောင်နိုင်ငံတော်သမ္မတတမရကကွယ်ရေးဦးစီးချုပ်တို့နဲ့ရွေးကောက်ပွဲအနိုင်ရပါတီကောင်းဆောင်တအောင်ဆန်းစုကြည်တို့နေပြည်တော်မှာတီးခြားစီတွေ့ဆုံဆွေးနွေးမှုဟာအာဏာလွှဲပြောင်းရေးဖြစ်စဉ်ကိုတည်တည်ငြိမ်ငြိမ်စတင်စေပြီးပြည်သူတွေရဲ့စိုးရင်ချက်တွေကိုကျော်လွှားနိုင်လိမ့်မယ်လို့ယူဆကြောင်းမြန်မာနိုင်ငံရေးလှိလာသူတွေကသုံးသပ်ကြပါတယ်ဒီကနေ့တွေ့ဆုံပွဲနဲ့ပတ်သက်တဲ့သဘောထားအမြင်တချို့ကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်တို့ဟာနေပြည်တော်သမ္မတအိမ်တော်မှာမနက်9နာရီကနေ9နာရီ45မိနစ်ထိတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ဒီတွေ့ဆုံပွဲအပြီးမှာနောက်ဆိုးရွားကိုချုံချုံမှုမှုတာဝန်လွှဲပြောင်းဖို့ပြည်သူတွေစိုးရိမ်မှုမရှိစေရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်ဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာနိုင်ငံတော်အကြီးအကဲတာဝန်တွေကိုစနစ်တကျလွှဲပြောင်းပေးရေးအစဉ်အလာခေါင်းတစ်ခုကိုထူထောင်ဖို့ဆိုတာတွေဆွေးနွေးခဲ့တယ်လို့နိုင်ငံတော်သမ္မတယုံကသတင်းထုတ်ပြန်ပါတယ်။ဒီတွေ့ဆုံပွဲဟာအစိုးရအသစ်ကိုတာဝန်လွှဲပြောင်းရေးဖြစ်စဉ်ရဲ့အစခြေလှမ်းအဖြစ်မြန်မာနိုင်ငံရေးသုံးသပ်သူတင်းဘောမဂ္ဂဇင်းအက်ဒီတာဟောင်းဦးတမောင်တန်းကသုံးသပ်ပါတယ်။
သူကဖွဲ့တစ်ဖက်အနေနဲ့တစ်ဖက်ကိုပြောင်းလို့ရှိရင်အဲ့ဒီလိုပဲအကူပြောင်းပေါ့နော်သူတို့လှုပ်ထားတဲ့လှုပ်တွေရှင်းပြတာလွှဲတာဒါတွေအကုန်လုံးလှုပ်တတ်ကြတယ်ပေါ့နော်အခုဒါသဘောတူညီချက်ရတယ်ပေါ့နော်ဥပမာအဖြစ်ကျွန်တော်သိတာဆိုရင်လွတ်တော်ပဲပိုင်းမှာဆိုရင်ဒါတော်တော်ကိုလှုပ်ပြီးနေပြီအကြောင်းမို့လဲတော့ဆန်းစုကြည်နဲ့ဥရှင်မ9ချိန်ကြောင့်တွေ့ဆုံတာအထိဖြစ်တယ်ဆိုတာကအမှအဲ့ဒီလွှဲပြောင်းရေးအတွက်လုပ်နေလို့တွေ့တာလို့ကျွန်တော်သတ်သိရတယ်ဒီဘက်မှာကလွတ်တော်တဲ့ပိုင်းနဲ့ဆိုင်ရင်နည်းနည်းလေးနောက်ကျနေခဲ့တယ်ပေါ့နော်အခုတော့စပြီးတော့ဒီဖြစ်စဉ်ကစသွားတော့မှာပေါ့နော်အခမ်းအနားတွေပါနေနဲ့လုပ်မယ်ဆိုလို့ရှိရင်လည်းမြန်မာနိုင်ငံရဲ့အထွေထွေများဆိုလို့ရှိရင်တော့ကောင်းတယ်လို့ပြောရမှာပေါ့။ဘာကြောင့်လဲဆိုရင်ဒါကပထမဦးဆုံးညီညီညာညာနဲ့ချောချောမွေ့မွေ့အနာလွဲကြောင်းတာဖြစ်တယ်။တခုတော့ရှိတာပေါ့ဗျာ။2008ဖက်စည်းပုံအတွင်းကလွဲတာတော့ဖြစ်နေသေးတာပေါ့။ဒါလေးကတော့မပြည့်ပြတ်သေးဘူးပေါ့
။အနာလွှဲပြောင်းရေးအတွက်ထပ်မံတွေးဆကြမယ်ဆိုရင်ဆွေးနွေးမဲ့အကြောင်းအရာတွေပုံမကျေပြန့်လာမယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။နေကင်းနှစ်နာရီမှာတော့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဒေါ်ဆန်းစုကြည်တို့နေပြည်တော်ဘင်းတောင်ရိပ်သာဧကမ်းမဆောင်မှာတွေ့ဆုံကြပါတယ်။တနာရီကြာတွေ့ဆုံပွဲအပြီးမှာပြည်သူလူထုဆန္ဒကိုအလေးထားပြီးတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးစီးလုံးညီညွတ်ရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးတို့အတွက်နှစ်ဖက်ညှိနှိုင်းပူးပေါင်းဆောင်ရွက်ကြဖို့သဘောတူကြောင်းတမရော်ပိုင်မြဝတီသတင်းဌာနကထုတ်ပြန်ပါတယ်။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ဒေါ်ဆန်းစုကြည်တို့ဆွေးနွေးပွဲအပေါ်မှာတော့ဦးတမောင်တန်းကအခုလိုသုံးသပ်ပါတယ
်။ရေဘူးအားဖြင့်တော့စိုးရိမ်ချက်တွေကိုတဦးနဲ့တူအတွေ့ဆုံကြခြင်းအားဖြင့်ကြော်လွားတာပေါ့။အဲ့တော့အခုအဆင့်မှာတော့အခုဖြစ်နေကြတဲ့အဆင့်မှာတော့တဦးနဲ့တူစိုးရိမ်ချက်တွေကြော်လွားနိုင်တယ်။နောက်ပြီးတော့ဦးပေါ်တူထင်းထင်းချက်လွဲနေတာလေးတွေပြန်တက်နိုင်တယ်။အခုတော့ဟုတ်ချင်မှဟုတ်မှာပေါ့။ရတဲ့ခါလေးနဲ့တွေ့တာတို့တော့လေအဲ့ဒီလိုနှစ်ဖက်အပြန်အလှန်ယုံကြည်နိုင်တဲ့လမ်းကြောင်းပေါ်တော့ရောက်နိုင်မယ်လို့ကျွန်တော်ထင်တယ်။လာမယ့်နိုင်ငံရေးကာလာကြီးတစ်ခုလုံးကအရေးပဲဆက်ဖက်ဆက်ဆံရေးဆွေးနွေးပွဲကာလာကြီးဖြစ်လိမ့်မယ်လို့ကျွန်တော်ထင်နေကြတာ။ဘာကြောင့်လဲဆိုတော့2008ဖွဲ့စည်းပုံရဲ့သဘောကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာအစိုးရဖြစ်ခဲ့တယ်ရှိတော့ဆိုတဲ့ဒီဆက်ချက်ပုံမှာစိုးရင်ချက်တွေနဲ့ကာထားတာလေ
။နှစ်ဖက်အချိန်ပေးပြီးဆက်လက်ဆွေးနွေးသွားရင်တော့ငင်းငင်းချမ်းချမ်းနဲ့ဖြည့်ရှင်းနိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်။နိုင်ငံရေးသုံးသပ်သူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကတော့ဒီကနေ့တွေ့ဆုံဆွေးနွေးပွဲတွေအပေါ်မှာသူ့အမြင်သဘောထားကိုအခုလိုပြောပါရတယ်
။ဒီတွေ့ဆုံမှုနှစ်ခုလုံးဟာမြန်မာပြည်နိုင်ငံရေးအပြောင်းအလဲနဲ့အမျိုးသားပြည်နယ်တင်းနယ်ရေးအတွက်အရေးပါတဲ့တွေ့ဆုံမှုလို့ပေါ့ရှင်းပြရသုံးသပ်လို့ရတယ်။ဒါပေမဲ့ဒီတွေ့ဆုံမှုအပြီးမှာထွက်ပေါ်လာတဲ့သတင်းထုတ်ပြန်ချက်တွေမှာပါတဲ့အချက်တွေကိုကြည့်တဲ့အခါကျတော့အတော့ရေပူရဆန်လုံးတာကိုတွေ့ရတယ်။နောက်ပြည်သူလူထုတွေညှော်လင့်ထောက်ထားနေတဲ့ဆွေးနွေးမှုတွေပြောဆိုမှုတွေ သဘောထားတွေကနေလဲကင်းလွတ်နေတာကိုတွေ့ရတယ်။အဲ့ဒီအခါကျတော့ဒီတွေ့ဆုံဆွေးနွေးပွဲအပြီးသတင်းထုတ်ပြန်ချက်တွေအရကြည့်မယ်ဆိုရင်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲဟာဟိုရေးရတေချာတဲ့လမ်းကြောင်းတစ်ခုပေါ်ကိုရောက်ပြီလို့ပြောလို့ဆုံးလွန်သေးတယ်လို့မြင်တယ်။အခုလိုအခြေအနေမှာပြောင်းလဲပြီးတော့ငါပြည်သူလူထုကိုအပြစ်ပေးတဲ့နဲ့ဟိုသဘောတူညီချက်တွေအပြစ်ပေးတဲ့နဲ့အမြင်သဘောထားတွေကိုဟိုတရားဝင်ထုတ်ပြန်လာနိုင်လို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်။
လောလောဆယ်မှာတော့နိုင်ငံတော်သမ္မတယုံနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသာသတင်းထုတ်ပြန်ထားပြီးလူထုကရွေးချယ်တင်မြောက်ထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့လည်းတိကျတဲ့သတင်းချက်လက်တွေကိုထုတ်ပြန်ပေးတဲ့ကြောင်းဒေါက်တာရံမျိုးသိန်းကထောက်ပြပါတယ်ရွေးကောက်ပွဲကျင်းပပြီးနှစ်ရက်အကြာမှာဒေါန်ဆန်းစုကြည်ဟာနိုင်ငံတော်သမ္မတတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ပြည်ထောင်စုလွှတ်တော်နိုင်ငံတော်ကိုတွေ့ဆုံဆွေးနွေးဖို့အတွက်ကမ်းလှမ်းခဲ့တာဖြစ်ပါတယ်ပြည်တော်စုလွတ်တော်နိုင်ငံကသူရောဥွှေမန်းကတော့ကားလန်ပီတပတ်ကျော်အကြာမှာတွေ့ဆုံခဲ့ပါတယ
်။ကုမိုးစောတင်ပြသွားပါရှင်။ VOA ကနေပို့ထုတ်နေတဲ့နေ့ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲအပြီးအတွင်ကူးပြောင်းစအချိန်မှာနိုင်ငံရေးစီးပွားရေးလူမှုရေးစာရာတွေအပါအဝင်တခြားကဏ္ဍတွေမှာလည်းပြောင်းလဲတိုးတက်ဖို့လူအများကမျှော်လင့်နေကြတာပါ။ဒါကြောင့်လည်းဒီအကူးပြောင်းကာလတွေမှာဘယ်လိုအရာတွေကိုအဓိကပြုပြင်ဖို့လိုမလဲ။အစိုးရတည်လက်ထက်မှာဘာတွေအဓိကစိန်ခေါ်ချက်တွေဖြစ်မလဲဆိုတာကိုပြည်ရင်းနဲ့နိုင်ငံတကာပညာရှင်တွေကဒီကနေ့ရန်ကုန်မြို့မှာဆွေးနွေးခဲ့ကြပါတယ်။ပြင်သစ်ရင်ကျေမှုစင်တာနဲ့ပြင်သစ်တန်ယုံတို့ကကြီးမှုကျင်းပတဲ့အခုပြောင်းကာလမှာအတူလက်တွဲဖြတ်တန်းကြပါစို့ဆိုတဲ့ဆွေးနွေးပွဲအကြောင်းကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးပါပါ
။ရွေးကောက်ပွဲအပြီးမြန်မာနိုင်ငံမှာဘလို့အရာတွေကအဓိကစိန်ခေါ်ချက်တွေဖြစ်နေမလဲ။ဘေကနာတွေမှာပြည်ပြင်ပြောင်းလဲတင်တယ်ဆိုတာတွေကိုပြည်သက်ရေးချင်းမှုစံနာနဲ့ပြည်သက်တန်ယုံတို့ကအဓိကဦးစီးပြီးတော့အခုပြောင်းကာလမှာအတူလက်တွဲဖြတ်သန်းကြပါစို့ဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးပွဲတစ်ခုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။ဒီပွဲမှာနာဂတ်ကာလမီဒီယာလွတ်လပ်ခွင့်လွတ်တော်ရေးရဲ့အရေးပါမှုတွေနဲ့ရန်ကုန်မြို့ပြစီမံကိန်းလုပ်ငန်းတွေအပါအဝင်အရက်ဖက်လူအဖွဲ့အစည်းတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ပြောဆိုတုံ့ပြန်မှုတွေနောက်ဒီအတူကူပြောင်းကာလမှာမြန်မာနိုင်ငံအတွက်ဘလို့စိန်ခေါ်ချက်တွေရှိနေမလဲဆိုတာတွေကိုအဓိကဆွေးနွေးခဲ့ကြတာပါ။
ခုလိုမျိုးဒီပြောင်းလဲကဏ္ဍမှာเนาะအထူးဖြင့်ပြောင်းလဲဖြစ်နေတဲ့အချိန်မှာဟိုအတုံးချတဲ့နေရာမှာကြုံတွေ့နေရတဲ့ခက်ခဲတွေဒါပြလို့ရှိရင်အောင်မြင်မှုတွေအဲ့ဒါတွေကိုအဓိကထားပြီးကျွန်တော်ဆွေးနွေးခဲ့ပါတယ်
ကျွန်တော်တို့ကဒီလေသမားတင်တဲ့ကြောင့်ဖွဲ့စည်းဆိုတာကဖြစ်တည်ရတဲ့ကျွန်တော်တို့ကဒီလေသမားတွေအရာတိုင်းမှာရှိနေရအောင်ကောင်းဖြစ်ပေါ်ခဲ့ဆိုတာ ERV တောင်းသူလေသမားတွေအရာတွေမှာရှိတဲ့ရှိတယ်ပေါ့နော် ERV မှာဆိုရင်တော့ဒီလေသမားအများဆုံးဆိုတော့အရာတွေမှာရှိခဲ့တဲ့လေသမားတွေဘယ်လိုခံစားပြီးတော့ဒီ election မှာ bloody power တွေဘယ်လိုနဲ့ခွင့်ရမ်းလဲခွင့်ရေးကိုဘယ်လိုတတိဟိုကျွန်တော်မျှော်လင့်ထားပြီးတော့ဘယ်လိုဒီနားလည်ထားပြီးပါဝင်တယ်လဲဆိုတော့ကျွန်တော်ဆွေးနွေးသွားမယ်ပေါ့နော်အဲ့ဒါရှိတယ်
ဒီပွဲမှာပါဝင်ဆွေးနွေးခဲ့ကြတဲ့ Miami Project ရဲ့ Director ကိုတင်မောင်မောင် A နဲ့တောင်သူဖွံ့ဖြိုးရေးသင်တန်းကျောင်းကကိုတင်လေးအောင်တို့ပြောဆိုသွားခဲ့တာပါ2010ခုနှစ်ရတအစိုးရတက်လာပြီးတဲ့နောက်ပိုင်းအပြောင်းလဲတွေကိုမြင်တွေ့လာရပြီမယ်လို့ဒီထက်ပိုပြီးဒီမိုကရေစီနှိကျတဲ့ပြောင်းလဲမှုမျိုးတွေလိုတယ်လို့တချို့ကသုံးသပ်ပြောဆိုကြပါတယ်စပေးစစ်စီရေးဖြတ်သိမ်းလိုက်တာပုဂ္ဂလိကသတင်းစာတွေကိုထုတ်ဝေခွင့်ပေးခဲ့ပေမဲ့လည်းပုဂ္ဂလိကမီဒီယာဖွံ့ဖြိုးမှုအတွက်အကန့်အသတ်တွေရှိနေဆဲဖြစ်တယ်လို့ DBB ရဲ့လက်ထောက် Director ကိုခင်မောင်ဝင်းကပြောပါတယ်
မီဒါကန္နာကဒါလက်ဝကြီးအုပ်မှုတွေဈေးကမတရားမှုတွေရှိနေတယ်ကျွန်တော်မြင်နေရတယ်ခုမှသတင်းစာပဲကြည့်သတင်းစာ32ဆောင်းထုတ်ပြလိုက်ပြီးတော့မှလောလောဆယ်သတင်းစာ market ထဲမှာ6ဆောင်းလောက်ပဲကျန်တော့တယ်အဲ6ဆောင်းလောက်မှာတဝက်လောက်ကရှုံးနေသေးတယ်ဆိုတော့ကျန်တဲ့4ဆောင်းလောက်က on demand ကြီးနည်းနည်းလေးပဲရပ်တည်နိုင်ရေးပဲရှိတယ်အဲ့ဒါဘာပြလဲဆိုတော့အစိုးရသတင်းစာကိုမရှင်းနိုင်ဘူးဆိုတော့ကျန်တာဈေးကမှာအစိုးရသတင်းစာက3,000-2,000ရှိတယ်ဆောင်းရည်ဆိုတော့အဲ့ဒါမျိုးဟိုဘာဈေးကမကြီးမမြတ်ဖြစ်မှုတော့ကျွန်တော်ပြုပြင်ဖို့တောင်းဆီတယ်နောက်တက်လာတဲ့အစိုးရ NLD အစိုးရမှဒါတွေကြည့်ပြီးတော့မှလုပ်ပြင်းစင်ကိုကျွန်တော်စတယ်
ပြီးခဲ့တဲ့နိုဝင်ဘာလရဲ့ကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာပြည်သူလူထုကပြောင်းလဲအတွက်သူတို့ယုံကြည်တဲ့ပါတီကိုမဲပေးရွေးချယ်ခဲ့ပြီးတဲ့နောက်အစိုးရအသစ်ရဲ့လှုပ်ဆောင်ချက်တွေကိုမျှော်လင့်တကြီးစောင့်မျှော်နေကြတာပါအစိုးရအသစ်လက်ထက်မှာပြုပြင်ပြောင်းလဲဖို့လူရာတွေကိုတော့ကုတင်မောင်မောင်အေးနဲ့ကိုခမဝင်းတို့ကအခုလိုပြောပါတယ
်ရေရှည်နဲ့ရေတို့နှစ်ခုကိုလက်ရှိအခုလာမယ့်အစိုးရကတည်တည်ချာချာဟိုဆွဲချတာဖို့လုပ်မယ်ရေတို့မှာဆိုလို့ရှိရင်လည်းဟိုမဖြစ်မနေဖြည့်ရှင်းရမယ့်ပြဿနာတွေအခက်အခဲတွေအများကြီးအထူးသဖြင့်ဆိုလို့ရှိရင်အခြေခံလူတန်းစားတွေဘက်ကပြန်ကြည့်မယ်ဆိုလို့ရှိရင်မြန်မာဒီမှာအခုကအပြောင်းလဲဖြစ်တဲ့အချိန်ကစပြီးတော့2010-2011ကစပြီးတော့ဒီလူတန်းစားနှစ်ရက်ကဟိုတော်တော်ကြီးကိုတဖြည်းဖြည်းနဲ့ကွဲကွဲကွဲကွဲလာလူတန်းစားနှစ်ရက်ဆိုတော့ခုနငွေချေးအကုန်လုံးပြည့်စုံပြီးတော့ဟိုပညာရေးတွေပြည့်စုံတဲ့လူတန်းစားကတပိုင်းခုနငွေချေးနဲ့အဆင်မပြေပြီးတော့ဆင်းရဲချုပ်တဲ့လူတန်းစားတပိုင်းကအဲ့ gap ကပို့ပြီးကြီးလာတော့ရေရှင်မှာကျတော့ဟိုတိုင်းပြည်တစ်ခုပြန်လဲထူထောင်မယ်ဆိုလို့ရှိရင်အဓိကပြောရမယ့်အချက်ကတော့ပညာရေးကလုံးဝလက်လွတ်လို့မရဘူး
ပြောရရင်တော့အချမ်းကြီးပြောရရင်တော့အရင်အစိုးရထက်ဆိုင်တော့ဒီမိုကရေစီဒီမိုကရက်တစ် value တွေကိုပို့လုပ်မယ်လို့ကျွန်တော်ယူဆတယ်။အဲ့လိုလုပ်တဲ့နေရာမှာမီဒီယာကိုလည်းပဲနှိမ့်မှန်လမ်းမှန်ပြောင်းလုပ်မယ်လို့ကျွန်တော်ယူဆပါတယ
်။အခုပြောင်းကလတ်မှာပြောင်းလဲဖို့လိုအပ်တာတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့အောက်တိုဘာလ24ရက်နေ့ကနေနိုဝင်ဘာလ28ရက်နေ့အထိတလကျော်ကြာပြည်သူ့ရည်ကြီးမှုစင်တာကဦးစီးပြီးတော့အလုံယုံဆွေးနွေးပွဲတွေကျင်းပပြုလုပ်ခဲ့ပါတယ်။ဒီနေ့ပြုလုပ်တဲ့ပွဲကိုတော့မြန်မာနိုင်ငံဆိုင်ရာပြည်သက်တမ်းအမတ်ကအဖွင့်စကားပြောကြားခဲ့ပြီးတဲ့နောက်နိုင်ငံရေးစီးပွားရေးလူမှုရေးနဲ့ရက်ဖက်လူဖွဲ့စည်းစတဲ့ကဏ္ဍအသီးသီးကပြည်တွင်းပြည်ပပညာရှင်တွေတရာကျော်လောက်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
။ကိုထက်အောင်စူးစီးတင်ပြသွားရပါရှင်။ခုတော့တိုက်ပွဲတွေနဲ့မငြိမ်းချနိုင်သေးတဲ့ရှမ်းပြည်နယ်ရင်းကသတင်းဖက်အလဲပေးချင်ပါတယ်။နေမြေပိုင်ဆိုင်မှုပြဿနာတွေအတွက်တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC တပ်ဖွဲ့နဲ့တအောင်းပလောင်လွတ်မြောက်ရေးတပ် TNLA တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနှမ်ခမ်းမြို့နယ်ထဲကကျေးရွာသား160လောက်ဟာနေရပ်ကိုဆွန့်ခွာပြီးတော့စစ်ဘေးတန်းရှောင်နေရပါတယ်။လက်ရှိစစ်ဘေးရှောင်တွေဟာစားတောက်ရေးမှာအခက်တွေ့နေတယ်လို့နှစ်ဖက်တပ်ဖွဲ့တွေအသာစီရေးတင်းမာနေစေအရေးလက္ခဏာတွေကြောင့်လဲစိုးရိမ်နေရတဲ့အခြေအနေကိုရှိနေပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းနှမ်းခမ်းမြို့နယ်တွင်တောင်ပလောင်လူမျိုးရေးတပ် TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသခံကြေးရွာသား250ကျော်ဟာစစ်ဘေးသိမ်းရှောင်နေရတာပါ။နိုဝင်ဘာလ28ရက်နေ့ကနေလကုန်ထိပလောင်နဲ့ရှမ်းတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားရာနန်းခမ်းမြို့နယ်ထဲကဟိုပန်နဲ့အနီးနားကျေးရွာသားတွေကနေမိုက်ဝီကျေးရွာဘက်မှာတိမ်းရှောင်ခိုးလုံနေရတယ်လို့နန်းခမ်းမြို့လူမှုအထောက်အကူပြုဖွဲ့ကစိုင်းအောင်ဝင်းကနေခုလိုပြောပါတယ်
တိုက်ပွဲဖြစ်တဲ့နေရာတွေကအဲ့ဒီဟိုပန်ပေါ့ဟိုပန်ကျေးရွာနေပြီးတော့တို့အဲ့ဒီရွာဒီရွာသားတွေကမိုက်ဝီကျေးရွာကိုပြန်ပြီးတော့ဖတ်ကြည့်လာတာနေရာ60လောက်ရှိတယ်
မိုင်းဝီကျေးရွာကိုတင်းချောင်လာတဲ့စစ်ပြေးဒုက္ခတဲ့တွေဟာစားတောက်ရေးမှာခက်သွေ့နေတယ်လို့ကိုယ်တိုင်သွားရောက်ကူညီခဲ့တဲ့နန်းခမ်းမြို့လူငယ်အဖွဲ့ဝင်တူဖြစ်သူစိုင်းကျော်ကပြောပါတယ
်ဒီကတော့ဒီစားရေးတောက်ရေးတော့အခက်အခဲဖြစ်နေတယ်အာအဲ့ဒီစောင်းတော့ပါတော့အဲ့ဒါကတိတ်အခက်အခဲမဖြစ်ဘူးပေါ့အခက်အခဲဖြစ်နေတာဒီစားတောက်ပိုင်းကတော့တော့ဒုက္ခဖြစ်နေတာနဲ့ကျွန်တော်ဒီနန်းခမ်းလူငယ်တွေလည်းဟိုသွားကူဖို့အခုဟိုပြည်နယ်ပြည်ဆွေးနွေးနေပြီပေါ့
စစ်ပြေးဒုက္ခတဲ့တွေအတွက်တပ်ဆိုင်ရာလူမှုအဖွဲ့အစည်းအကူအညီပေးရေးဖွဲ့တွေကနေရန်ပုံငွေစုဆောင်ပြီးအကူအညီပေးသွားမယ်လို့လည်းစိုင်းကျော်ကပြောပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တပ်ဖွဲ့တွေနဲ့ DNLA တောင်ပလောင်တပ်ဖွဲ့တို့အကြမ်းမှာနေမြေပိုင်ဆိုင်မှုပြဿနာကြောင့်နှစ်ဖက်တပ်တွေကနေစစ်ရေးရတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတော့တပြည်လုံးပြစ်ခတ်ရစေးရေးအတွက်ဆွေးနွေးဖို့ထိုင်းမြန်မာနယ်စပ်လွယ်တန်းလျန်းကိုလာရောက်တဲ့ဖွဲ့တွေအမှတ်900သက်ရွှေလီမြစ်ဝမ်းစစ်ဒေသဌာနကိုအပြန်မှာပလောင်တပ်ဖွဲ့တွေကနေခြုံကိုတိုက်ခတ်ခဲ့တာလို့လဲပြောဆိုမှုတွေရှိနေတယ်လို့တောင်လူမျိုးရေးတပ် TNLA ပြန်ကြားရေးဌာနကတော့၎င်းတို့ထိန်းချုပ်နေမည်ဖြစ်တဲ့နန်းခမ်းမြို့နယ်တွင် RCSSSA ကနေမြေကျူးကျော်ဝင်ရောက်လာလို့တိုက်ပွဲဖြစ်ပွားရတယ်လို့ထုတ်ပြန်ထားပါတယ်။တိုက်ပွဲအသင်းမှာနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့လဲထုတ်ပြန်ထားပါတယ်။ဒီကနေ့မှာတော့နှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိသေးပေမဲ့ဆက်လက်တိုက်ပွဲဖြစ်ပွားဖို့အခြေအနေမှာရှိနေသေးတယ်လို့ပလောင်တပ်ဖွဲ့ရဲ့နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန်းလှကပြောပါတယ
်ဒီနေ့ထိတော့နောက်ထပ်ဓမ္မတော်ဆန်ဒီကမကြားရှိရသေးဘူးဒါပေမဲ့ဆက်လက်ပြီးတော့တပ်ဖြစ်နဲ့အလားလာနေတော့ကျွန်တော်တို့သိနေရတယ်လို့
လက်ရှိရှမ်းပြည်နယ်နန်းခမ်းမြို့နယ်တွင်းမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တပ်ဖွဲ့တွေနဲ့ TNLA တောင်ပလောင်တပ်ဖွဲ့တို့စစ်ရေးအသိပြင်နေတဲ့အနေအထားတွေရှိနေတဲ့ကြောင့်ဒေသခံပြည်သူတွေအနေနဲ့လုံခြုံရေးသက်ပူပင်နေကြတယ်လို့နန်းခမ်းမြို့နယ်လူငယ်ဖွဲ့ဝင်သူဖြစ်သူစိုင်းကျော်ကပြောပါတယ်
။ဒါတော့ချင်းချင်းတော့ထိတ်ခိုက်နေပြီတဲ့ပြစ်တော်မပြစ်သေးဘူးလို့ကြားတယ်။ထိတ်တော့ထိတ်ခိုက်တွေ့နေပြီတဲ့နေရာကျတော့စိတ်မဝဲတော့ဘူးသမိုင်းတော့မရှိတော့ဘူးတဲ့ကိုကဘလော့ကနဲ့ရှမ်းတပ်ကတိုက်ပွဲဆက်သက်ဖြစ်နေတော့ဒေသခံရဲ့လုံခြုံမှုတော့စိုးရိမ်ရပါတယ်ကိုကျွန်တော်ဒီမှာနေမြေကလည်းဒီနေမြေကောဆက်နေတိုင်းတတ်တယ်လည်းများတယ်ကျွန်တော်ဖက်မှာတကယ်တော့စိတ်ပြရတော့
အလားတူရှမ်းပြည်နယ်တောင်ပိုင်းဒေသအတွင်းမှာလည်းမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးသိမ်းမှမှုကြောင့်မိုင်းရှူးမိုင်းနှောင်ကြီးတီဒေသဘက်ကကြေးရွာသားတပေါင်းနီးပါးခန့်ဟာနေရာရင်းကိုစွန့်ခွာပြီးစစ်ဘေးသိမ်းရှောင်နေရဆဲလဲဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်နယ်ထက်ကစစ်ပြေဒုက္ခတွေအကြောင်းနိုင်ကွန်းအိမ်ကမင်းမြန်းတင်ပြသွားတာပါရှင်။ VOA ရဲ့ဒီကနေ့ညနေခင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုံမြင့်တန်ကြားအစီအစဉ်ကိုညနေ 9:00 နာရီနဲ့ 8:00 နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 ဂျူရူကနေဖန်ယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေတာပါ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့ မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ငယ်၁နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၇နိုင်အစီအစဉ်ကိုလိုင်းတူ၁၆၁၉နဲ့၂၅လို့ကနေထုတ်လွှင့်ပြီးနေပါတယ်ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့လိုင်းတူ၂၄၂၅နဲ့၃၂တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည၉နိုင်အစီအစဉ်ပြီးပြီးချင်းည၁၀နိုင်မှာပြန်လည်ထုတ်လွှင့်ပြီးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညနေခင်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ဒီဇင်ဘာလ၂ရက်ဗုဒ္ဓဟူးနေ့ညနေခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ25 30နဲ့51တို့ကနေညနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရွေးကောက်ပွဲအထူးစီစဉ်ပြည့်တိုးချဲ့ထုတ်လွှင့်တဲ့ဒုတိယပိုင်းမှာတော့ရွေးကောက်ပွဲအထူးစီစဉ် VOA ရဲ့ရွေးကောက်ပွဲဆိုင်ရာဆွေးနွေးကမ်းကိုနားဆင်ရမှာပါ။ဒီကနေ့ရွေးကောက်ပွဲဆိုင်ရာအထူးဆွေးနွေးပွဲမှာရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲလွန်ခြုံငုံသုံးသက်ချက်တွေကိုနိုင်ငံရေးဆန်းစစ်သူတွေဖြစ်တဲ့ဒေါက်တာခင်မောင်ညိုဦးစီသူအောင်မြင့်နဲ့ဒေါက်တာရံမျိုးသိန်းတို့နဲ့အတူ VOA ရန်ကုန်ရုံးခွဲတာဝန်ခံတော်ခင်စိုးဝင်းကဆွေးနွေးတင်ပြထားပါရရှင်
မင်္ဂလာပါရှင် VOA ရွေးကောက်ပွဲအထူးစကဝိုင်းကကြိုဆိုပါတယ်ကျမတို့ဒီစကဝိုင်းကဒီနေ့ဆိုလို့ရှိရင်18ကြိမ်မြောက်ဖြစ်ပါတယ်နောက်ဆုံးနေ့လည်းဖြစ်ပါတယ်ကျမတို့ရွေးကောက်ပွဲမတိုင်ခင်တလနဲ့ရွေးကောက်ပွဲအပြီးတလမှာဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့စကဝိုင်းကိုကျမတို့စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ဒီလိုစီစဉ်တင်ဆက်တဲ့နေရာမှာရွေးကောက်ပွဲနဲ့ပတ်သက်ပြီးအကျိုးခံမှန်းတာတွေဝေဖန်သုံးသပ်တာတွေရွေးကောက်ပွဲအပြီးမှာလည်းဒီလိုပဲအလားတူပဲဝေဖန်တာတွေသုံးသပ်တာတွေအကဲခတ်တာတွေလုပ်ခဲ့ပါတယ်အဲ့ဒီအခါမှာကျမတို့ဒီပရိသတ်အနေနဲ့ပေါ့နော်နားဆင်ကြတဲ့တောတာရှင်တွေရောကြည့်ရှုကြတဲ့ VOA ပရိသတ်ဒီအနေနဲ့ရောသဘောထားချင်းတိုက်ဆိုင်တာကြီးရှိသလိုမတိုက်ဆိုင်တာတွေလည်းရှိမှာပါအဲ့ဒီအတွက်ကိုကျမဒီကနေတောင်းပန်ပါတယ်သိခံကြပါလို့တောင်းပန်ပါတယ်ဒါပေမဲ့ဘာပဲပြောပြောကျမတို့ရဲ့ဒီစကဝိုင်းကနေပြီးတော့ကြည့်ရှုတဲ့ပရိသတ်ကောနားဆင်ကြတဲ့ပရိသတ်သောတာရှင်အပေါင်းရောဒီရွေးကောက်ပွဲစကဝိုင်းဟာတစုံတစ်ခုသောအတိုင်းအတာအထိတော့အကျိုးရှိလိမ့်မယ်လို့ကျမယုံကြည်ပါတယ်ရှင်အဲဒါကြောင့်ကျမတို့ဒီနေ့နောက်ဆုံးနေ့ဖြစ်နေဒီရွေးကောက်ပွဲအပေါ်ခြုံငုံသုံးသပ်ပြီးတော့ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ဒီကနေ့ပါဝင်ဆွေးနွေးမယ့်ပုဂ္ဂိုလ်တွေကတော့အထူးမိတ်ဆက်ပေးဖို့မလိုတဲ့ဆရာဒေါက်တာခင်မောင်ညိုရဲ့ဆရာကြီးဆရာဦးစီသူအောင်မြင့်နဲ့ဆရာဒေါက်တာရံမြင့်သိန်းတို့ဖြစ်ပါတယ်ကဲဆရာကြီးကျမတို့ဒီခြုံငုံသုံးသပ်တယ်ဆိုတဲ့နေရာမှာနိုင်ငံရဲ့ခေါင်းဆောင်တယောက်ပေါ့နော်နိုင်ငံခေါင်းဆောင်တယောက်ကဥပမာဆိုလို့ရှိရင်ဒီပြီးခဲ့တဲ့ဒီအပတ်မှာဒေါ်ဆန်းစုကြည်ကနေပြီးတော့သူ့ရဲ့ဒီရွေးကောက်ခံအမတ်တွေကိုတွေ့ခဲ့ပါတယ်အဲ့ဒီတွေ့တဲ့နေရာမှာဒေါ်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုအပိုင်းလေးကိုပေါ့လေဘယ်လိုစမ်းစစ်လို့ရလဲရှင
်အင်းတကယ်တော့ကျွန်တော်တို့ဒီမြန်မာတွေတင်မကပေါ့လေကမ္ဘာမှာလည်းခေါင်းဆောင်မှုဆိုတာအမှန်အရေးကြီးတယ်ဒီခေါင်းဆောင်မှုတက်ကိုကျွန်တော်တို့မခရီးယားvalley ကနေပါ तू อ่ะ the prince မှာ तू อ่ะရေးရတာဟာเนาะအဲ့ဒီအချိန်မှာတကယ်တော်လှန်ရေးဖြစ်သွားတယ်ခေါင်းဆောင်ဆိုတာတိတ်ခါရှိပြီးတော့လောက်ရမယ်အစားခေါင်းဆောင်ဆိုတာဟောချင်းသိလို့ရေးရရတဲ့အပြင်မြေခွေးလို့လည်းကောင်းကြည့်ရမယ်ဆိုတော့ဒီရာဇအသင်္ဃာကျမ်းကြီးကပြောင်းဟောတယ်တကယ်တော့မြန်မာဗုဒ္ဓဘာသာအနေနဲ့ပေါ့လေကျွန်တော်တို့ကဒီခေါင်းဆောင်တယောက်ဖြစ်ရင်အချက်ခွန်းချက်တော့ရှိရမယ်လို့ပြောတာမြန်မာဗုဒ္ဓဘာသာဆိုရင်တော့အချက်၃ချက်ကတော့ပထမလွယ်ပါဘုရားတရားတန်ခါကိုလိုတင်ရမယ်ဆိုတော့ဟုတ်ပါလေဒါမဲ့အဲ့ဒီခေါင်းဆောင်ကသူ့ရဲ့တိတ်ခါကို respect ဖြစ်ရမယ်သူ့ကိုယ်သူ့ကိုเนาะ respect ဖြစ်ရမယ်သူ့ရဲ့တမာတိကိုလည်းသူ့ကို respect ဖြစ်ရမယ်သူကတယောက်တယောက်ဟောရင်းပေါ့ဟောယိုသိမှုဆိုတာရှိရမယ်အဲ့တော့ဒီယိုသိမှုမရှိတဲ့ဟာမျိုးဖြစ်လာပြီလေးစားမှုမရှိတဲ့ဟာဖြစ်ရယိုသိတာတစ်ထက်ကိုလည်းကျွန်တော်လေးစားတော့ respect ဆိုတာเนาะအဲ့တော့လေးစားမှုမရှိဘူးဆိုရင်တော့ကျွန်တော်တို့ဒီဟာကြီးကစိတ်ဝမ်းကွဲစရာဖြစ်တယ်ကျွန်တော်တို့ဒီမှာဟောလောက်တာတော့စားလို့တော့ကောင်းပါလေ။ဥညာဝင်ဟောဂျပန်သွားတော့ဘာလို့ကမိတ်ဆွေကောင်းတွေရှိဖို့တော့လိုတယ်။ဒါကတော့ကျွန်တော်သိကြပါပဲ။အဲ့တော့ကိုယ့်ကိုလေးစားရမယ်။ကိုယ့်ရဲ့တမာတိကိုလည်းလေးစားရမယ်။မိတ်ဆွေကောင်းလည်းရှိရမယ်ဆိုရင်ဒါကတော်တော်လေးလုံလောက်ပါလေ။သို့တော်လည်းဒီခေါင်းဆောင်ကသူအကုန်လုံးတတ်တာမဟုတ်ဘူး။သူအကုန်လုံးသိတာမဟုတ်ဘူး။သူများပြောဆိုဆုံးမှဒါလွယ်ရမယ်။ပြီးတော့သူကိုယ်တိုင်ကနော်ယိုကျိုးတဲ့လူတွေသူဖြစ်ဖို့ကောင်းတယ်ကိုကသူများကိုသွားသွားပြော်နော်မယိုကျိုးတဲ့ပုံစံမျိုးနဲ့သွားဟောင်းနေကြမှာဆိုရင်ငကိုတဲကဥမာဖြစ်ကျွန်တော်တို့ဒီအမတ်တွေဖြစ်လာကြတယ်အမတ်တွေဖြစ်လာတဲ့လူတွေကအကုန်လုံးဒီနိုင်ငံရေး practice ဆိုတာတကယ်တကယ်မရှိကြဘူးနားလည်းမလဲကြဘူးသူတို့အခုစာအုပ်တွေကောင်းကောင်းလည်းမရှိကြဘူးသူတို့ဒီ capacity building လောက်ရမယ်လို့ခေါင်းဆောင်ကပြောယူမယ်သူတို့ဘယ်လိုလုပ် building လုပ်မယ်သူတို့အနေနဲ့အခက်အခဲအများကြီးရှိတယ်အဲ့တော့သူတို့ ဟောမသိသေးတဲ့ဟာကိုကျွန်တော်တို့ကသိအောင်လို့လုပ်ပြီးတော့သူတို့ကိုကိုယ့်ဘက်ပါလောင်မဆွဲပဲနဲ့သူတို့ကိုသွားပြီးတော့ဟာမင်းတို့ဓာတ်မှားတယ်ဟောမှားတယ်လို့လုပ်လို့မရအောင်ကျွန်တော်ထင်တယ်ဒါလေးတွေကိုအများကြီးပြုပြင်ပြီးမှကျွန်တော်နိုင်ငံရေးကဟောခေါင်းဆောင်ခေါင်းအနေနဲ့ဆက်သွားလို့ရမှာဖြစ်မှာအချိန်ကဟောစကားပြောပါတယ်ကျွန်တော်နှစ်ငါးဆယ်လို့တလူမျိုးเนาะအောက်ကျန်အောက်ကျန်နဲ့န Di amat mah tunggu asyik seluar. Nah, anak di mah wenah visu ni dia. Tapi jangan ho jangan kah ini kalau semua laser dia yang lomba. Terus dia, dek time dia kongsi ni bah. Di time ni, oh ya juga lu dia lu tu kongsi ni bah. Terus channel dua laser ame. Terus kalau channel lu alam lu laser ame. Elok terus buat tekan ni bah. Tua bah. Ha menurut lu dah mana? Menurut dulu menurut temu dulu lu temu esperah. Biar tu soalnya mah ahli bah. Nah, ni ni soal ni dia tenye. Channel lu dini ame. Channel lu amian ni ada macam ni jauh lu channel lu sah.
Okay bah. Dongsan suci ni ni ada. Karena soal ni paling bah mampu. Tapi memang dia soal soal ni ni dia juga tu amlu amian.
ဖြစ်လို့ပြောတာလေဖြစ်ကောင်းဖြစ်ပါလိမ့်မယ်အဲ့တော့ဦးစီးသူအောင်မြင်နေနဲ့ဟောဘယ်လိုများတုံးသက်ချက်မှာလဲရှင်ကျွန်တော်ကတော့အခုဒီတကွက်လေးလောက်ပဲကျွန်တော်ကြည့်တာမဟုတ်ဘူးကျွန်တော်ကတော့ဒီဟိုထောင်ကူကကိုးဆယ်တုံးဆန်းစုကြီးတို့ရုပ်ောက်ပွဲတွေဝင်ကြတယ်နောက်ပိုင်းမှာအစိုးရကအရန်ဖိနေတဲ့ခါကျတော့တုံးဆန်းစုကြီးကနေရေကျုံကြလိုက်ပြန်လွတ်လိုက်နေရေကျုံကြလိုက်ပြန်လွတ အားနှက်ချက်ကျွန်တော်တွေ့တယ်အဲ့ဒါဘာလဲဆိုတော့ဒီအပြင်မှာလှုပ်ရှားနေတဲ့လူတွေကဟိုဘလို့ခေါ်လဲဆိုတော့ဒီခေါင်းဆောင်တယောက်ကဟုတ်တယ် तू အမျိုးမျိုးကံကြင်မှာဆိုတာဂျုံရနိုင်တာပဲဒီခေါင်းဆောင်ရှိသည်ဖြစ်စေမရှိသည်ဖြစ်စေဒီခေါင်းဆောင်ကတကယ်တော်တယ်ဆိုရင်သူ့ရဲ့ပါတီသူ့ရဲ့အဖွဲ့အစည်းသူ့ရဲ့ပြည်သူတွေကအကုန်လုံးကတက်ဝင်လှုပ်ရှားနေပြီးတော့မှအလုပ်တွေလုပ်နိုင်အောင် तू ကဖန်တီးထားပေးနိုင်တဲ့ဟိုအခြေအနေဖြစ်ရမယ်အဲ့လိုရည်ချင်းရှိရမယ်ဒါပေမဲ့ရှေ့ပိုင်းဖြစ်တယ်ကျွန်တော်ကြည့်လိုက်တဲ့ခါကျတော့ကျွန်တော်အဲ့ဒါကိုမတွေ့ရအောင်ဒေါန်ဆန်းစုကြည်အခြေချုပ်ဟိုအနေအခြေချုပ်ကြာသွားတယ်ဆိုရင်အပြင်မှာရှိနေတဲ့ဟိုသူ့ရဲ့ခေါင်းဆောင်တချို့ကပေါ့နော်အဲ့ဒါဘာလုပ်ကြလဲဆိုရင်ဒေါန်ဆန်းစုကြည်လှုပ်ပြီးတောင်းဆိုတဲ့ဟာဒါတစ်ခုပဲလုပ်တယ်အပြန်လွတ်လာပြီးတဲ့ခါကျလို့ရှိရင်ဒေါန်ဆန်းစုကြည်ကပြန်ဥဆောင်တယ်ဘာလုပ်ကြမယ်ဘာလုပ်ကြမယ်ဘာလုပ်ကြမယ်တစ်ခါပြန်ပြီးတော့ဖမ်းလိုက်ပြန်ပြီးဆိုရင်အလှုပ်ပေးပါဆိုတော့မှဒါပဲပြန်လုပ်ကြတယ်အဲ့ဒါကကျွန်တော်တူးချင်းအမြင်ရဆိုရင်
ခါပြ
က်နေတဲ့ဘောဒါပေါ့ဒီဒုံစားကျူစီတယောက်ကြီးရဲ့ဥဆောင်မှုမရှိဘူးဆိုရင်ဒီအဖွဲ့စည်းကဘာမှမလုပ်တတ်ဘူးဆိုတဲ့အနေထားမျိုးကိုတွေ့နေရတယ်တွေ့နေရတော့ဒီလိုတိဆောက်ရေးမျိုးကိုပို့ပြီးတော့မှသူလုပ်တင်တယ်လို့ထင်တယ်အခုဆိုရင်ဒါ NLD ကအခုအနိုင်ရသွားတဲ့ဟာကကျွန်တော်အားလုံးသိပြီးတဲ့အတိုင်းပဲလုံးဝကိုတိုင်းပြည်ကိုဒီစီမံခန့်ခွဲမှုအရာမှာပေါ့နော်ဟိုတတ်မတော်ခေါင်းဆောင်ပြီးရင်ဒါသူပဲရှိတော့တယ်ဒါပူတယ်ပြီးတော့လုပ်တယ်ဆိုပေမဲ့ဒါနဲတဲ့စီမံခန့်ခွဲမှုကြီးမဟုတ်ဘူးလွတ်တော်တစ်ခုလုံးကိုလွန်မိုးနိုင်ပြီးဥပဒေတွေကြိုက်တာဥပဒေပြူလို့ရသွားပြီပြီးတော့မှအစိုးရဘက်ကိုဟိုဗာလဲ balance ဖြစ်အောင်လုပ်တာတွေလည်းအကုန်လုပ်လို့ရသွားပြီဒါတစ်ချက်အဲ့တော့လွတ်တော်ဆိုတာလည်းရှိသွားပြီနောက်ဒီဘက်တစ်ဖက်မှာဆိုရင်လည်းအစိုးရအဖွဲ့ဆိုတာလည်းရှိသွားပြီပြီးတော့မှဒီရှင်သန်နေရမယ့်ပါတီဆိုတာလည်းရှိလာပြီအဲ့ဒေါ်ဆန်းစုကြည်ကတယောက်တည်းဟိုမှာဒီမှာသူလိုက်လို့မဖြစ်နိုင်တော့ဘူးအခုလုံးစရရသေးတယ်သူကရသေးတယ်သူ့အတွက်ဘာမှအကန့်အသတ်တွေမရှိသေးဘူးနောက်သူ့ရဲ့ဒီကေဒါတွေလူတွေဆိုရင်လည်းအကုန်လုံးကဟိုနေရာအသီးသီးကိုမရောက်သေးဘူးရောက်သွားပြီဆိုရင်အဲ့လိုလုံနိုင်မှုအတွက်ကိုသူကတိဆောက်ပေးနိုင်တဲ့ခေါင်းဆောင်မှသာကောင်းဆောင်ကောင်းဖြစ်မယ်အဲ့လိုမှမဟုတ်ဘဲနဲ့ဟိုဘက်ကဟိုလွတ်တော်နဲ့ရောက်သွားတဲ့ဒီ NLD ကောင်းဆောင်ကိုလည်း तू ကစိတ်ထဲမှာဟိုဥစ္စာ
ဘယ်လိ
ုခေါ်လဲစိတ်မချဒီဘက်ကိုလည်းစိတ်မချဟိုဘက်ကိုလည်းစိတ်မချဆိုရင်အဲ့ဒါစီမံခန့်ခွဲတဲ့အရာမှာအခက်အခဲတွေ့လာနိုင်တယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ပါအဲ့တော့ဒေါ်ဆန်းစုကြည်အနေနဲ့ပေါ့လေ तू တွေ့ဆုံကျင်နေဆိုပြီးတော့တောင်းဆိုထားတဲ့သမရာဒီဦးသိန်းစိန်ရဲ့နောက်တမရကာကွယ်ဦးစည်းချုပ်ဘုသူမှုကြီးမြောင်းနိုင်တဲ့ तू တွေ့ဖို့တောင်းဆိုထားတာအခုတော့အဲ့ဒီဆန္ဒပြည့်သွားပါပြီလေအခုသမရာဦးသိန်းစိန်နဲ့တွေ့တာတဲ့ဒီတမရကကွေဦးစီးချုပ်ဘုဇုံမှုကြီးမင်းအောင်နိုင်နဲ့တွေ့တယ်တွေ့ဆုံပွဲကပို့ပြီးတော့များစိတ်ဝင်စားစရာကောင်းနေသလားလို့ပါဒေါက်တာရမျိုးသိ
ကျွန်တော်လေးလာမိသလောက်ပေါ့လေဒါကဟိုဒေါ်ဆန်းစုကြည်နဲ့တမရကကွေဦးစီးချုပ်နဲ့ဟိုပထမဆုံးအချိန်တွေ့ဆုံမှုပေါ့ဥမာအရင်တုန်းကပေါ့လေဟိုတမရကကွေဦးစီးချုပ်ဟောင်းဒါဘုဇုံမှုကြီးတန်းရွှေနဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ခဲ့ဖို့ရရှိတယ်ဒါပေမဲ့အဲ့ဒီအနေထားနဲ့အခုအနေထားနဲ့ကမတူဘူးပေါ့အခုနေသားကြတော့ဒေါံဆန်းစုကြည်ဟာအနိုင်ရပြည်သူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌအနေနဲ့တက်မတော်ကာကွယ်ရေးဥစည်းချုပ်နဲ့တွေ့မှာနောက်ပြီးတော့တွေ့မဲ့ကာလကလည်းပဲကျွန်တော်တို့ဒီလွတ်တော်အသစ်တွေအစိုးရအသစ်တွေမပေါ်ပေါက်မီကြားကာလမှာတွေ့မှာဖြစ်တဲ့အတွက်ကြောင့်မလို့အဲကာကွယ်ရေးဥစည်းချုပ်နဲ့တွေ့ဆုံမှုဟာကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲနဲ့ဒီအမျိုးသားပြန်လည်တင့်မြတ်ရေးနောက်အရက်ဖက်စစ်ဖက်ဆက်ဆံရေးတို့အတွက်အင်မတန်မှအရေးကြီးတဲ့တွေ့ဆုံမှုလို့ကျွန်တော်ကတော့မြင်ပါတယ်နောက်တစ်ချက်ကျွန်တော်နည်းနည်းလေးဆွေးနွေးချင်တာကခုနအားလုံးဆွေးနွေးသွားတဲ့အထက်မှာပါတော့
ကျွန်တော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်ရင်ကျွန်တော်မြင်လာလေးတစ်ချက်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ပိုင်းမှာနောက်လက်ရှိလွတ်တော်ကိုယ်စားလှယ်တွေမှာနောက်အောက်ခြေခေါင်းဆောင်အစစ်စစ်မှာကျွန်တော်တို့ကနိုင်ငံရေးသမားတွေကိုအများကြီးမွေးထုတ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်။နိုင်ငံရေးသမားတွေမရှိဘဲနဲ့နိုင်ငံရေးပါတီဆိုတာအဓိပ္ပာယ်မရှိ Ini itu aja mulu. Jono lu aja yang kalah mah belu, ane jadi belu lu, aja di belu orang hari sih ke sih ke. Lepas ini ni ane sabi, jono lu a, o, parti apa sih dehu? Seni ni jadi sabi do, kau zong senengu, seni ni jadi muhimu ha. Jono lu time biye nakan ne, o, longji tayam ane tamu, kita lu jono a tunda pa.
Okay ba. Saya guru di luar ni, oh di tewen lama esoknya ada cara kau nua sign bi ni jadi pon, oh labai menurut orang apa, oh di terkua sokua biar me di apa esilah sih ni ramon, sokua biar me apa esilah ramon, you know anaya parti ke dari, di kan dua parti ya di wenji sih me, nabi lo di flodo madi sih me pon, terus dua kau pon, safe is it pon, secara jong-jong zane, oh sokua biar pon, niya pay biar ye ma, saya ini proses kau, oh cungguh lima lu cemana saya.
เออจนเราเปียวเนี่ยปုံစံนี่บ่ล่ะไอ้อสูยอภเฝยก็เปียวเนี่ยสกาฤอ๋อตํารายุอุทิงสินเปียวได้สกาฤอ๋อแม่ออนไลน์แล้วดีพอไปกูก็เปียวเลยสอตรุเปียวได้สกาฤอกลงจริงเนาะอ๋อช้อมวยเนี่ยอานาถ้วยเปียวหมู่ก็ผิดมาเตชะเลยตลอดเลยจาแน่เนี่ยดิบ่ดิอูเจียนปกโกอูเจียนเนี่ยเนาะตรุบ่รู้สิจาแม้ตรุเลิกแต่คําอ่ะอ๋อ ကျွန်တော်တို့ဒီပုံစံမျိုးကတခါမှမလုပ်ဘူးတဲ့ဘယ်လို့လုပ်ဘူးလဲတော့ကျွန်တော်တို့ဒီရပ်ဘက်အုပ်ချုပ်ရေးနဲ့ပါလာတယ်เนาะဒီအထူးသဖြင့်တိုင်းဒေသကြီးတမှာပြဿနာအများကြီးရှိနေတယ်လို့ကျွန်တော်ထင်တယ်အဲ့ဒီဟာလေးတွေကိုချောမွေ့တဲ့ဟာတွားဖို့ဟာဒီလူတွေနဲ့အားလုံးနဲ့ကျွန်တော်တို့
တခါတော့တွေ့ပြီးတော့ပြောကြရဆိုကြမှာဖြစ်မလို့ထင်တယ်အဲ့တော့ကျမတို့ဒီကျမတို့တက်တက်လုံးပေါ့နော်တက်တန်းတက်လျှောက်လုံးမှာဟာဘာပဲပြောပြောအရသားအစိုးရပြောင်းနေပဲပြောပြောအရသားအစိုးရဆိုတာလေယူနီဖောင်းလဲပြီးတော့ရဝတ်ကိုပြောင်းလိုက်တာပဲဆိုတော့တောက်လျှောက်ကစစ်အစိုးရလက်ထက်မှာပဲဒီနိုင်ငံကြီးကနေခဲ့ရတာပေါ့လေအဲ့တော့အခုဟာတကယ်ကိုအရသားစစ်အစိုးရကိုပြောင်းရမယ်ဆိုတဲ့ခါကျတော့အဲ့
ยีไซน์ได้ยามเลยทีมมาเลยใช่ไอ้ဥစ္စာเนี่ยปะทะยินอธิกอธิกบ่เนาะอธิกอกูละล้อเสียเราเมียนดาก็တော့ตะเพ็ดก็ล้วยไปแม่หลูนี่บ่ล้วยไปแม่สู่ราก็แลอารมณ์กูคอมพลีทบ่เนาะตะเกะดิโมคราซีနိုင်ငံหลูมาหลูတော့บ่ဟုတ်กูแต่ตํารวจกากวยอุซีจุกกาตัวออซาอานาดิอขွင့်อานาดิชื่อนี่ได้แหละณวงยีฐานะดิเดิมมาส่วนแล้วอธิกอะเยจีได้ปี่ได้เยรูกากวยเยรูเนซะเยรูโหละไกลตวยท้าได้แหละไอ้หลูชื่อนี่ได้แต่คาจ่อจั่นเน ကျွန်တော်ထင်တယ်အဓိကကဘာလို့ပြဿနာရှိခဲ့လဲဆိုတော့ရှေ့ပိုင်းမှာဒီဘာလဲမတော်မတရားလုပ်ခဲ့တာတွေရှိတယ်ဥပမာမြေသိမ်းတဲ့ကိစ္စတွေပဲဆိုပါတော့အခုချိန်ထိမပြီးမပြတ်သေးပဲနဲ့ရှင်းဖို့လင်းဖို့ကိစ္စတွေရှိသေးတယ်ပြီးတော့မှနောက်အခုဒီနေ့ဆိုရင်ဒီနေ့ပြီးခဲ့တဲ့ရက်ကဆိုရင်ရန်ကုန်တိုင်းကဒီအစီအခံစာတွေပဲစင်စစ်ချုပ်အစီအခံစာတွေပဲထွက်လာတယ်ထွက်လာတော့အဲ့ဒီမှာဘာတွေပါလဲဆိုရင်ဟိုအခွင့်အထူးတွေပေးထားတဲ့ဟာတွေဥပမာဆိုတော့ကျွန်တော်တို့ဒီကန်တော်ကြီးမျိုးစင်ကျုံးဆိုရင်ဒီဆေကဘာဥခင်ရွှေတို့မိသားစုကိုပေါ့နော်တစ်နှစ်ကိုမှသိန်း300လောက်နဲ့ပေးထားတယ်ဒါတော့အကျဉ်းကြီးကိုတဲ့ဥစ္စာမှာသိန်း300ဆိုရင်ဘယ်လောက်မှမရှိတော့သိန်း300ကျော်လောက်ပဲရှိတော့တယ်အဲ့ဒါကတကယ်ဆိုင်ကန်းကောင်းကောင်းကန်းကန်းဆိုတဆိုင်သာလောက်ပဲရှိတယ်တော့အကျဉ်းကြီးကိုပေးထားတာဆိုတော့အဲ့လိုကိစ္စမျိုးတွေအများကြီးပေါ်လာနိုင်တယ်ပြီးတော့မှနောက်ဟိုဆက်ဆက်တွေပေါ့အဲ့ဒီဥပမာဒီဥသိန်းစင်ဆိုတာတက်လာတော့ကဆိုရင်အကျွေးကိစ္စတွေသူတို့ရှင်းရတယ်ရှင်းရတဲ့ခါကျတော့ပြီးခဲ့တဲ့အခုကျင်ပနေစေလွတ်တော်မှာပေါ့နော်ဒီအကျွေးကိစ္စတွေသူတို့ပြန်ပြီးတော့ဖြေရှင်းပြရတယ်အဲ့ဒါဘာလဲဆိုတော့ဒီ1988မတိုင်ခင်တုန်းကရှိခဲ့တဲ့အကျွေးကဘလောက်အဲ့ဒါသူတို့ကယ်ရီလုပ်ရတာပေါ့ပြီးတော့မှအရင်စစ်အစိုးရခင်မှာရှိခဲ့တာဘလောက်ပြီးတော့မှသူတို့လက်ထက်မှာမှဘလောက်ဆိုပြီးတော့မှအဲ့လိုလုပ်ရတယ်နောက်ခုတစ်ခုကသူရင်ဆိုင်ရတာပေါ့ရင်ဆိုင်ရတော့အခုတက်လာမဲ့အစိုးရအဖွဲ့ကလည်းအဲ့ဒါတွေသူတို့ရင်ဆိုင်ရလိမ့်မယ်မှန်ပါ
ဟုတ်ကဲ့ပါဒေါက်ဆန်းစုကြည်ကတော့ပြောထားပါတယ် तू อ่ะဒီလက်စားချင်ရေးမူဝါဒကိုမသုံးဘူးဟိုငင်းညမ်းစွာနဲ့ဖြည့်ရှင်းတော့မယ်ပေါ့အရာရာကိုပေါ့ဆိုတော့ဥမာဆိုလို့ရှိရင်အခုဒီလက်ပေးလက်ယူကိစ္စတွေဒီလက်တင်ရစတော်ခေါ်ထားတဲ့ကိစ္စတွေပေါ့အဲ तू အဲ့ဒါတွေမဖြစ်အောင်လို့ तू อ่ะအစကတည်းကကဘယ်အမျိုးအစွေကိုမှခွင့်ရေးပါစာမပေးရဘူးလို့ तू อ่ะပြောပါတယ်အဲ့တော့ဒီမြန်မာနိုင်ငံရဲ့လူနေမှုစနစ်ကလည်းအဲ့ဒီပါစာပေးတဲ့စနစ်လက်တင်ရစတော်ခေါ်တဲ့စနစ်ကအယိုးဆွဲနေခဲ့ပြီဆိုတော့အဲ့ဒီဥစ္စာတွေကိုဒီ NLD အနေနဲ့ဖြည့်ရှင်းလို့ရပါမလားရှင်
အဲ့ဒီမပြောရတဲ့အချက်ကတော့တကယ်ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအတွက်တကယ်ဟိုကြီးမားတဲ့စင်ခေါ်မှုလို့ကျွန်တော်အမြင်နေ။နောက်ပြီးတော့ဟိုတကယ်တန်းကကျွန်တော်တို့ကလုံခဲ့တဲ့အစိုးရလက်ထက်မှာကြီးလိုက်လို့ရှိရင်အင်္ဂလိပ်လိုက်စာမှုတိုက်ဖြတ်ရေးဥပဒေဆိုတာပြဋ္ဌာန်းတယ်။နောက်အင်္ဂလိပ်လိုက်စာမှုတိုက်ဖြတ်ရေးကော်မရှင်ဆိုတာကိုဖွဲ့စည်းတယ်။ဒါပေမဲ့ အာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အညီနော်အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အသစ်အဲ့ဒီကော်မရှင်မှာလည်းဥမာအများအကြီးညိုလေးစားတဲ့ပုံကိုယ်တွေပါမယ်နော်တကယ်အာဂရိကင်းရှင်းတဲ့အဲ့ဒီပုံကိုယ်တွေကိုယ်တိုင်အာဂရိကင်းရှင်းတဲ့လူမျိုးတွေပါပြီးတော့ပြည်သူလူထုဒဲမှာတကယ်ဟိုအာဂရိလိုက်စားမှုနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဟိုသိမြင်နားလည်မှုနော်နောက်အစိုးရဝန်ထမ်းအ ี้ยอะเยยอยู่ล่ะไหนมั้ยสรุษิยินเนาะอไตดาตะคู่ที่บ่ดิโหปิดูลุลุอเมียนมาตะตองตะตาชื่อไหนเลยโหลจนเราต้องตัดดิเนาะจนเราตะคู่นี้สรุษิจินน่ะกะจนเราดูดิอานาล้วยเปียงกาละมาบ่โหจนเราดูจนเราไม่มีตะหลอกบ่1962ခုနှစ်မှာတော်လိုင်းကောင်စီကအာဏာသိမ်းတယ်။အာဏာသိမ်းတဲ့ကာလမှာသူတို့ကတော်လိုင်းကောင်စီအစိုးရကနေပြီးတော့ကျွန်တော်တို့အဲ့ဒီဟိုမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရကိုလွှဲပြောင်းတော့ကအဲ့ဒီတုန်းကဒလောက်လောက်ထူတဲ့စာအုပ်တုပ်ထုတ်ခဲ့ဘူးလေ။အဲ့ဒီစာအုပ်ထဲမှာသူကတော်လိုင်းကောင်စီအစိုးရလက်ထက်မှာဆောင်ရွက်ခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးသူကအစီရင်ခံစာပေါ့။အဲ့ဝန်ကြီးဌာနအားလုံးပါအဲ့တော့အဲ့ဒီကာလာတော့အောင်ဒီလောက်ထူတဲ့စာအုပ်ထုတ်ပြီးတော့အများပြည်သူဂျာမားလည်းဒီဝန်ကြီးဌာနတွေနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိရှိသိအောင်လုပ်နိုင်ခဲ့ရင်အခုအချိန်မှာဆိုကျွန်တော်အမြင်အဖြစ်ဝန်ကြီးဌာနတိုင်းအနေနဲ့ဒီလွန်ခဲ့တဲ့9နှစ်ကာလမှာတာဝန်ယူဆောင်ရွက်ခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အာဏာမလွှဲပြောင်းခင်မှာပြည်သူလူထုကိုပွင့်လင်းမြင်သာမှုရှိရှိနဲ့အသိပေးဖို့လိုအပ်တယ်လို့မြင်တယ်။နောက်ဘဏ္ဍာရေးအပိုင်းနဲ့ပတ်သက်လို့ရှိရင်လည်းပဲပွင့်လင်းမြင်သာမှုရှိရှိအသိပေးဖို့လိုအပ်တယ်လို့မြင်တယ်။နောက်လက်ခံမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တာဝန်ရှိသူတွေအနေနဲ့လည်းအဲ့ဒီကိစ္စကိုအလင်းနဲ့ထားပြီးတော့ပေါ့လေ။ဟိုဆောင်ရွက်နိုင်မှုလိုတယ်လို့မြင်တယ်။မဟုတ်လို့ရှိရင်ကျွန်တော်အမြင်ကတော့သူများပြဿနာကိုယ့်ပြဿနာဖြစ်လာနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်
။ဟုတ်ပါတယ်။ဘာလို့ဆိုတော့ဒီတကယ်ကိုတက်ပြက်ကြီးကိုလည်းပို့လို့ရမယ်။ဒီမကြီးဦးကောင်ကိုလည်းထမ်းရမယ်။ဟို NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအတွက်ကိုဒီမှာတွေးပြီးတော့ရင်လဲရင်လေးမိပါရဲ့။အဲဒါနဲ့တစ်ဆက်တည်းကျွန်မသတင်းမီဒီယာသမားဆိုတဲ့အခါကျတော့ပြန်ကြားရေးဝန်ကြီးဌာနကိုစိတ်ဝင်စားပါတယ်အဲ့တော့ပြန်ကြားရေးဝန်ကြီးဌာနဆိုတာဒီဒီမိုကရေစီနိုင်ငံတွေမှာပြန်ကြားရေးဝန်ကြီးဌာနရေလို့သိမရှိကြဘူးဒါပေမဲ့သမရရဲ့ပြောရေးဆိုခွင့်ရှိသူပေါ့နော်ဟိုသမရရဲ့ press secretary ဆိုတာမျိုးတော့ထားတာပေါ့လीအဲ့တော့ဒေါ်ဆန်းစုကြည်အစိုးရတက်လာလို့ရှိရင်ဒီပြန်ကြားရေးဝန်ကြီးဌာနကိုများဘယ်လိုလုပ်မယ်လို့ဆရာထင်လဲဆရာအများပြည်သူဝန်ဆောင်မှုမီဒီယာပေါ့လ
ीအခုပေါ့လीကျွန်တော်တွေစဉ်းစားနေဥပသတင်းစာဆိုရင်လည်းနော်ကျွန်တော်တို့ပြည်သူပိုင်သတင်းစာဆိုမြန်မာပြည်မှာပဲကြံတော့တကယ်နိုင်ငံတကာမှာလည်းမရှိတော့ဘူးအဲ့တော့ဒီသတင်းစာတွေဘာရေးရမလဲနော်အဲ့ဒီပြည်ချင်းဌာနဆိုအခုမီဒီယာကိုလည်းဒီ MTV တို့ဘာလို့လဲခြင်ထားတာများရှိတယ်နော်သူပေးရတဲ့ဟိုခွင့်ပြုထားတဲ့မီဒီယာလည်းသူနဲ့ပတ်သက်တဲ့မီဒီယာတွေပဲရှိတယ်အဲ့ဒါလေးတွေကပြဿနာအများကြီးရှိနေတယ်သူကမြေခွက်ကစဒီရေကူးကပြဿနာလည်းစောစီးတဲ့ပေါ်နေပြီအဲ့တော့ဆရာရံမျိုးသိန်းပြောရတဲ့နေရာမှာကျွန်တော်တို့အများကြီးစဉ်းစားရတာရှိတာကျွန်တော် NLD အမတ်တွေကနော်ဒီ capacity building ကအရင်ရေးကြည့်တယ်ဒီ capacity မရှိရင်ဘာမှလုပ်လို့မရ
ဘူးအဲ့ဒါကြောင့်သင်တန်းတွေတက်ပါအစာဖတ်ပါလို့ပြ
ောတာအဲ့ဒါ capacity building ကကျွန်တော်ရမ်းလိုက်လုပ်လို့မရဘူးဘာဆိုရင်ဘာပဲ capacity ကိုကျွန်တော် build လုပ်မယ်ဟို communist ဆွဲဖြစ်မှာ socialist ဆွဲဖြစ်မှာ democracy ဆိုတာလည်းအရင်ဟိုဖြစ်တယ်ဒီအမှန်ခက်ခဲပါလေအခုလောလောဆယ်မှာသူတို့ကလည်းဒီကမ္ဘာလုံးကလည်းဟာအထင်ကြီးနေကြီးညိုနေပြီငါကွာဆိုတော့ဖြစ်နေတဲ့အခြေအနေပေါ့ကျွန်တော်တို့ထိုင်းကလည်းဟိုဒီအားကြနေကြတယ်အထူးဖြစ်အော်ကမ္ဘောဒီးယားဆိုရင်အတိုက်ခံအရန်အားကြရတယ်အဲ့တော့ကျွန်တော်တို့ဒီလိုမျိုးအခြေအနေတွေခဏခဏရောက်ခုပါဟိုလို88တောင်းလဲဘောမပြီးဘာအားကြရလို့ဖြစ်နောက်ဆုံးကြတော့ကိုကအောက်ဆုံးပြန်ပြန်ရောက်သွားတယ်အဲ့တော့ဒီလိုမျိုးအခြေအနေမှာအခုတက်လာတဲ့အမတ်တွေကိုကျွန်တော်တို့ကနော်အထင်မသေးဘူးနဲ့အထင်ကြီးလည်းမကြီးဘူးနဲ့သူတို့အတွက်ကိုကျွန်တော်တို့ဘာကူညီရမလဲဟိုလုံးကကျွန်တော်52ရောက်ဗျာဖတ်တော်လေးရောက်လာတယ် NLD မှာအသူတို့ရဲ့အသံတော်လေးကျတယ်သူတို့လုံးလို့ရတယ်အခုပြည်ခိုင်ပြောရတယ်52ယောက်သူတို့လည်းလုံနိုင်ခွင့်ရှိတာပဲအဲ့သူတို့လည်း capacity ရှိတဲ့လူတွေဖြစ်နိုင်တာပဲအဲ့တော့ကျွန်တော်တို့ဒီနေရာမှာတော့တိုင်းပြည်ကြီးအတွက်ပေါ့စဉ်းစားမယ်ဆိုရင်ဒ ဒီလူတွေကိုကျွန်တော်တို့ကဟာတို့ဖြစ်တို့ပြဿနာရှိနေပြီဆိုတဲ့ဟာကိုဟောကိုရံမျိုးသိမ်းပြောလို့ပေါ့စောက်အထူးကြီးမဟုတ်တော့မှာစောက်အပားလေးတော့ပေါ့တို့တိကျမြင်ကြအောင်လို့ကျွန်တော်တို့ကတော့ဟောဒီဝိုင်းကကူညီပေးကြဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။
โอเคပါအဲ့တော့ကျမတို့ဒီပြည်သူလူထုအနေနဲ့ပေါ့နော်ပြည်သူလူထုကတော့မြေတမအုပ်ဒီမိုကရေစီဒီယဉ်ကျေးမှုကိုတိတ်ပြီးတော့မသိကြတဲ့ဘူးဒါပေမဲ့ဒေါ်စန်းစုကြည်တက်လာတဲ့ဆိုတော့အပြောင်းလဲတစ်ခုတော့မြင်တော့မယ်ငါတို့ဒီမိုကရေစီအစိုးရတော့ရရမယ်ဆိုပြီးအမျှော်လင့်ကြီးမျှော်လင့်နေကြတော့ပြည်သူလူထုတွေရဲ့ပါဝင်မှုအခန်းကဏ္ဍပေါ့နော်သူတို့ဒီမိုကရေစီယဉ်ကျေးမှုတရားကိုတကယ်ထ
General D. She by Mono, D. Sit Anashin, Sunday the Alma, Yoke the Kajaro, Pilu Nitao, General Amyai Lilare, Tongtate, Amimu Bono, Papilupia, Balupinari, Mayale, Papilu D. Achin the ideas are one of the Chanang and number two, Alupia. Uman now some go down and Suji Lode, a mighty Sabe Savono. Ado Balu Lule Alumi Pierre Surakajo, O Chotu Apoma. อเมียจีตั้วพี่တော့มาโหตาวันရှိတယ်အုတ်ချုပ်သူကအရင်တော့ကစစ်ဆိုးရဖြစ်ခဲ့တဲ့အခါကျတော့သူကစစ်ပုံစံနဲ့ပဲသူကလုပ်တယ်လုပ်တော့ဟိုလူတွေကြားထဲမှာပြောတာဆိုတာတွေကနှစ်တည်းကြာလာတဲ့ခါကျတော့ဒီမိုကရေစီဆိုတာသူတို့လည်းမသိတော့သူတို့ရဲ့စစ်ကူးကြံစားမှုတွေမှာလည်းမရှိတော့ဘူးကျွန်တော်ဟိုတော့ဆိုရင်စကားတယောက်ကိုတက်ဆီဒရိုင်ဘာနဲ့ပြောတော့ကျွန်တော်လန့်သွားတယ်သူကဘာပြောလဲဆိုတော့ဟာ ဆိုရင်ဘယ်လိုများဖြည့်ရှင်းမလဲပေါ့နော်အားလွယ်ကွာတယ်အမေတခုချလိုက်တယ်ပြီးတော့အဲ့ဒီကောင်လေးအကုန်လုံးလေဖမ်းလို့ထောင်နဲ့ထည့်လိုက်တယ်ကားတွေလည်းအကုန်လုံးသွားပြီးတော့ဟိုဘာလဲမိသားစုဆက်တဲ့ထည့်လိုက်တယ်ဆိုတော့ဟိုလူတွေရဲ့စဉ်းစားနည်းတွေမှာအဲ့လိုနည်းတွေနဲ့စဉ်းစားတဲ့ဟာတွေကအများကြီးအမြင့်တီကိုတွေ့လာတယ်ကျောင်းဆရာဆရာမထဲမှာပဲဖြစ်စီဝန်ထမ်းလောကမှာပဲဖြစ်စီဒီမိုကရေစီနီးကြနဲ့ဟိုစဉ်းစားတွေးခေါ်တာပြဿနာတွေဖြေရှင်းတဲ့ဥစ္စာတွေကမရှိဘူးမရှိတော့အခုတက်လာမဲ့အစိုးရကဒီမိုကရေစီလမ်းကြောင်းကိုတွားဖို့ဆိုတဲ့ဟာကအဲ့ဒီဟာတွေအကုန်လုံးကိုသူကဟိုအောက်ခြေအစခလေးလေးဘွားအစအကုန်လုံးဒီယဉ်ကျေးမှုတွေထုံးကားလာဘူးသူပြန်လာပြီးတော့သူလုပ်ပေးရမယ်အများကြီးတောင်းဝန်ကြီးတယ်ကျွန်တော်ထင်တယ်နှစ်ဒီအကြာကြီးသွားမှဒါကြီးကရလာမယ်လို့ကျွန်တော်ထင်ပါတယ်ဘာလို့ဆိုတော့နှစ်ပေါင်းများစွာကျွန်တော်တို့ဖြစ်စည်းရတာခံခဲ့ရတယ်လေ
ဟုတ်ကဲ့အဲ့တော့ဒီဒေါအောင်ဆန်းစုကြည်ဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရဦးဆောင်တဲ့ဒီအာဏာရပါတီဖြစ်လာပြီးအာဏာရအစိုးရလည်းဖြစ်လာပြီးဆိုလို့ရှိရင်ပြည်သူလူထုကမျှော်လင့်ချက်ကတိတ်များတိတ်ပြီးတော့သူတို့ရဲ့ high expectation ပေါ့သူတို့ရဲ့မျှော်လင့်ချက်ကတော်တော်လေးကိုမြင့်ပါတယ်အဲ့တော့အဲ့ဒီမျှော်လင့်ချက်တွေမှာ false hope ဆိုတာမျိုးမပေးမိအောင်လို့ပေါ့နော်သူတို့လည်းနေစိတ်ရှည်တီးခံကြဖို့အဲ့တော့ဘလို့နီးနာနေဘလို့မျိုးနီးညူဟာတွေနဲ့ချင့်ကန်ရင်ကောင်းမလဲမသိဘူးဥပမာဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်အစိုးရတက်လာတယ်ဆိုလို့ရှိရင်ဒီပြည်သူလူထုကိုစိတ်ရှည်တီးခံပြီးတော့ဒီစီကံတကြလိုက်နာကြဖို့ဟိုနေကြထိုင်ကြဖို့ဘလို့များပညာပေးရင်ကောင်းမလဲမသိဘူ
းကျွန်တော်ကတော့ကျွန်တော်မြင်တာကတော့ကျွန်တော်တို့ပြည်သူလူထုမှာ1962ခုနှစ်အာဏာသိမ်းတဲ့အချိန်ကနေစပြီးနောက်ပိုင်းအခုအချိန်ထိကိုပြည်သူလူထုဟာဟိုနေရပေးမခံရအောင်။နောက်ပြည်သူလူထုဟာဟိုပွင့်လင်းမြင်သာမှုဆိုတဲ့ဘဝတော်ကိုတည်တည်ချာချာနားမလည်။ဘာဖြစ်လို့လဲဆိုတော့အစိုးရဆက်ဆက်ဟာပြည်သူလူထုကိုဟိုတကယ်ထိုက်ထန်တဲ့နေရာကိုမပေးဘဲနဲ့ဟဲ့လားအစိုးရကလည်းငါပဲတည်တယ်ငါပဲတက်တယ်ဟလာပြည်သူလူထုကမင်းတို့ကငါတို့ခိုင်းတဲ့အတိုင်းလိုက်လို့အဲ့ဒါကြောင့်လေအရင်ခေတ်မှာဟလာအစိုးရကကိုယ့်ကိုယ်ကိုမိဘလို့သဘောထားပြီးတော့ပြည်သူလူထုကိုသားသမီးလိုမျိုးသဘောထားတဲ့အစ်စ်နိုင်ပြီးဆက်ဆံတဲ့သဘောမျိုးတွေက1962ခုနှစ်နောက်ပိုင်းနဲ့အခုအချိန်ထိကိုကျွန်တော်ကတော့တည်ထားမိတယ်အဲ့တော့လာမယ့်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့ပြည်သူလူထုကိုနှွေးနှွေးထွေးထွေးနဲ့ပွင့်လင်းမြင်သာမှုရှိရှိနဲ့ပြည်သူလူထုနဲ့တသားတည်းရပ်တည်ပြီးတော့စီယုံနိုင်မယ်။နောက်ဆောင်ရွက်နိုင်မယ်ဆိုရင်ကျွန်တော်အမြင်အားဖြင့်တော့ဟိုအတားအဆီးတွေကိုတော်တော်များများ short ချနိုင်လိမ့်မယ်လို့မြင်တယ်။ဥပမာအဖြစ်ကျွန်တော်စဉ်းစားမိတဲ့အချက်ပေါ့လေ။ဥပမာလက်ရှိရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေကိုဟလာဒီအချိန်မှာကျွန်တော်တို့တင်တန်းနေပေးတာလည်းပဲလိုအပ်တယ်လို့သူတို့ကိုပြည်သူလူထုကြားထဲကိုဆင်းခိုင်းမယ်ဆိုရင်အဲ့ဒီပြည်သူလူထုရဲ့အတန်တွေပြည်သူလူထုရဲ့ဘဝတွေကိုသူတို့လေ့လာကြည့်ခြင်းအားဖြင့်သူတို့ဟာစာတင်ခန်းထဲမှာတင်နန်းခန်းမတွေမှာမရနိုင်တဲ့တင်ခန်းစာအသစ်တွေအများကြီးရနိုင်တယ်လို့ကျွန်တော်ကမြင်တယ်။အဲ့တော့အဲ့လိုပုံစံမျိုးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်အနေနဲ့စဉ်းစားဖို့လိုအပ်တယ်။နောက်ပြီးတော့လူတယောက်ကိုအရေးအသွေးမြင့်တင်ဖို့ဆိုတာကျွန်တော်တို့လူစုပြီးတင်နန်းပေးုံနဲ့မဖြစ်ဘူးဆိုတာကိုနားလည်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။
ကျွန်တော်ကြားတဲ့အနေနဲ့ဝင်ပြောမယ်အဲ့ဒီတကယ်တကယ်တော့62ခုနှစ်မတိုင်ခင်တုန်းကလည်းကျွန်တော်တို့ဒီအင်္ဂလိပ်အစိုးရပို့ရကျွန်တော်ဖိနေကြတယ်ဘာကြောင့်လဲကျွန်တော်တို့ဖျားထုခိုင်းတယ်ဒုက္ခပေးတာပေါ့လေအဲ့ဒါပြီးတော့ကျွန်တော်ဒီမိုကရေစီ
ลานเจ้าဝင်มาแล้วဒီပါလီမန်ဒီမှာဝင်တဲ့အခါမှာခုနကအခုကျွန်တော်တွေ့ရတွေ့ရတယ်လို့ပဲအမနာခက်ခဲပါလေအပြည်သူလူလူကိုကျွန်တော်နေရာပေးပြီမယ်ပြည်သူလူလူကလည်းတို့ကအကုန်လုံးရရမယ်လူတကိုတိုက်တလုံးကားရစင်းနဲ့ရှိရမယ်အဲ့တော့အကုန်လုံးဒီကပက်စတီကိုဘယ်လောက်တော့လူလူပညာရေးဖူးတွေပါနဲ့စူးစမ်းကြပါပဲ
အမှန်တန်ခက်ခဲပါလေဒါကြောင့်ကျွန်တော်ခုနပြောလို့ဒီအာနာလွှဲပြောင်းရေးတွေမကဘူးတိုက်ပြီးတိဆောက်ရရလဲအမှန်တန်ခက်ခဲမှလို့ကျွန်တော်ထင်တယ်ဟုတ်ကဲ့ပါအဲ့တော့ကျမတို့ဒီရွေးကောက်ပွဲကိုခြုံငုံပြောမယ်ဆိုလို့ရှိရင်ဟိုနိုင်ငံတကာကဲခတ်ပုဂ္ဂိုလ်တွေကလည်းပြောပါတယ်ဒီရွေးကောက်ပွဲဟာလွတ်လပ်တယ်လို့ပြောပါတယ်တရားမျှတာလည်းမမျှတာဘူးဆိုတာကတော့ဒါကတော့တကဘာလုံးသိပြီးသား
တွေ့ကြုံလေးညွှန်ပြပြီးကျေးဇူးတင်ပါတယ်ဆရာဆရာကြီးဆရာဦးစီသူအောင်မြင်ရတော့ကြက်ကြလက်ကြမေးထားတဲ့ကိုသူရေတနာလှုပ်ထားတဲ့ဟာဒီအကုန်လုံးအင်စာတွေအကုန်လုံးကိုကြက်ပြီးတော့မှတ်ပြီးတော့အကုန်လုံးဟိုဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဆရာဒေါက်တာရံမျိုးသိအနေနဲ့လည်းနည်းနည်းနည်းနည်းပေါ့လေဝေဖန်သုံးသပ်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဒီမှာကျေးဇူးတင်ရမယ့်လူတွေကအများကြီးပါပဲဒီစကဝိုင်းဖြစ်မြောက်ရေးအတွက်ထုတ်လုပ်ရေးမှုကိုစီသူနောက်ပြီးတော့ကင်မရာဂဲလရီဖြစ်ကြတဲ့မတ်တင်ကြီးလေးနဲ့မမြင့်မြင့်ခိုင်းတော့ကင်မရာဘွိုင်းတွေပေါ့ကျမရဲ့ကင်မရာလေးကိုကင်နေကြတယ်ကင်မရာလေးလုံးနဲ့ရိုက်ရတာပါအဲ့တော့မောင်းထက်အောင်နဲ့မောင်းကောင်းဆန်လေးတို့လည်းပါဝင်ပါတယ်ဒီကြည့်ရှုအားပေးတဲ့ပရိသတ်ကိုကျေးဇူးအများကြီးတင်ပါတယ်နောက်အခါခွင့်ကြုံတဲ့အခါမှာလည်းဒီလိုမျိုးအစီအစဉ်တွေတင်ဆက်နိုင်ဝင်ရပါစေလို့ကျမဆုတောင်းပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေ
ရွေးကောက်ပွဲမတိုင်ခင်နဲ့ရွေးကောက်ပွဲလွန်ခြုံငုံသုံးသပ်ချက်တွေကိုဆွေးနွေးထားတဲ့ရွေးကောက်ပွဲဆိုင်ရာသက္ကဝိုင်းကိုတင်ဆက်ပေးသွားတာပါရှင်။ VOA ကနေကဏ္ဍပေါင်းစုံကိုထုတ်လွှင့်နေပါတယ်။ကျမတို့ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တဲ့ချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တက်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0939382555လေးကိုခေါ်ဆိုနိုင်ပါတယ်။စာရိုက်ကနေစာရေးသားဆက်သွယ်လို့ရရင်တော့ VOA American အသံမြန်မာပိုင်းစီစဉ်စာရိုက်သစ်တာအမှတ်855ပဟုစာတိုက်ကြီးရန်ကုန်မြို့ကိုစာရေးသားဆက်သွယ်နိုင်ကြပါရဲ့ရှင်ဘုတ်ဟူနေညနေခင်းအစည်းအဝေးတွေမကြခင်ပြီးဆုံးတော့မှာပါခုကြန့်ရှိနေတဲ့အချိန်တွင်တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ရှင
်တမရဦးသိန်းစိန်နဲ့မြို့တော်ဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်တာဆုကြည်တို့ဒီနေ့မနေ့ပိုင်းက45မိနစ်ကြာတွေ့ဆုံပြီးနိုင်ငံတော်ကြီးကဲတော်ဝန်စနစ်တကျလွှဲပြောင်းပြီးအပါအဝင်ဆွေးနွေးကြတယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကတရင်တော့တွေကိုပြောပါတယ်ပထမဆုံးအဓိကဆွေးနွေးတာကနောင်ပေါ်ပေါက်လာမယ့်အစိုးရကိုအေးချမ်းညင်သာချောမွေ့စွာတာဝန်လွှဲပြောင်းနိုင်ဖို့ပြည်သူတွေအနေနဲ့စိုးရိမ်ပူပန်မှုမရှိစေရေးနှစ်ဖက်ပူးပေါင်းဆောင်ရွက်မယ့်ကိစ္စတွေကိုပုံမှန်လေးလေးနဲ့ဆွေးနွေးတယ်လို့ဦးရထွတ်ကပြောပါတယ်ဒုတိယပိုင်းမှာဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာရင်းနှုံးကအစဉ်အလာမရှိသေးတဲ့နိုင်ငံတော်ကြီးကဲတာဝန်တွေကိုစနစ်တကျလွှဲပြောင်းပေးတဲ့အစဉ်အလာကောင်းတစ်ခုကိုထူထောင်ဖို့ဆွေးနွေးကြတယ်လို့ဝန်ကြီးဦးရထွတ်ကသတင်းတောက်တွေကိုပြောပါတယ်နေ့လယ်ပိုင်းမှာတော့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဒေါက်ဆာစုကြည်တို့ဟာနှစ်နာရီကနေသုံးနာရီထိနေပြည်တော်ဘင်းအောင်ရိတ်တာအဲခမ်းမဆောင်မှာတွေ့ဆုံဆွေးနွေးပါတယ်။တိုင်းပြည်အတွက်အကျိုးရှိတဲ့ဟာကိုပူပေါင်းဆောင်ရွက်ဖို့သဘောတူတယ်လို့ဆွေးနွေးပွဲအပြီးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသတင်းတောက်တွေကိုပြောပါတယ်။ပြည်သူလူထုရဲ့ဆန္ဒကိုအလေးထားပြီးတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးစီးလုံးညီညွတ်ရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးတို့အတွက်နှစ်ဖက်ညှိနှိုင်းပူပေါင်းဆောင်ရွက်ကြဖို့သဘောတူခဲ့ကြတယ်လို့ဆွေးနွေးပွဲအပြီးမှာကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။IS အကြံဖက်အဖွဲ့ကိုအရှိန်မြင့်ပြီးချိန်မှုမှုကြိုးပမ်းနေပြီးဒီအဖွဲ့ရဲ့အဓိကအရေးပါတဲ့စနစ်တွေကိုဖျက်ဆီးပစ်ဖို့ရွေချက်နဲ့လာမယ့်သတင်းပတ်တွေအတွင်းအမေရိကန်အထူးတပ်ဖွဲ့တစ်ခုလုပ်ငန်းစတင်မှုရှိပါတယ်။တပ်ဖွဲ့သစ်စေလုံးမဲ့ကိစ္စကိုလက်နက်ကင်တပ်ဖွဲ့များဆိုင်ရာအောက်လွှတ်တော်ကော်မတီမှအင်္ဂါနေ့ကလုပ်တဲ့ကြားနာပွဲအတွင်းကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကကြေညာသွားတာပါ။တူရကီနိုင်ငံအစ္စတန်ဘူလ်မြို့ကမြေရောက်ရထားဘူရာယုံတစ်ခုနားမှာမနေ့ကပေါက်ကွဲမှုဖြစ်တာကြောင့်လူ9ဦးထဲမှနေထိခိုက်ပြီးတရုတ်ပို့ဆောင်ရေးစနစ်ထဲမှာအနှောက်အယှက်ဖြစ်ခဲ့ပါတယ်။အစ္စတန်ဘူလ်မြို့ရဲ့ဘေးရန်ပါစာဘူရာယုံနီးပေါင်ကူတရားတစ်ခုနားမှာလူသွားလူလာများတဲ့ညနေခင်းပိုက်ဘုံတလုံးပေါက်ကွဲတာလို့ဒေသခံအစိုးရတာဝန်ရှိသူတွေကပြောပါတယ်။တူရကီနဲ့ဆီးရီးယားနယ်စပ်မှာရုရှားတိုက်လေယာဉ်တစ်စင်းကိုတူရကီဘက်ကပစ်ချပြီးတရင်တစ်ပတ်အကြာမှာတော့တူရကီနယ်စပ်တစ်လျှောက်လူညုံရေးတိုးမြင့်ချထားနိုင်မယ့်နိလန်းတွေကိုမြောက်အတ္တလန္တိစာချုပ်အဖွဲ့အနေနဲ့ရဲ့နိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးနေကြပါတယ်။တူရကီအင်ဆာလိတ်လီဒါစကမှာမမေးလေယာဉ်တွေပို့ထားဖို့ဒုံးကျည်စနစ်တိုးမြင့်မှုနဲ့ပြည်ထဲပင်လယ်ထဲတင်းမောတွေထပ်တိုးထားဖို့အပအဝင်လူညုံရေးဆောင်ရွက်တော်ဖို့ဆွေးနွေးကြပါတယ်။ဒီကနေ့ကပါကစ္စတန်နိုင်ငံပေရှောမြို့မှာစစ်တပ်ကဖွင့်ထားတဲ့စစ်တပ်ကြောင်းတစ်ခုကိုတာလီဘန်တွေဝင်တိုက်တာကြောင့်ကလေးငယ်134ဦးနဲ့ဝန်ထမ်း16ဦးသေဆုံးမှုနဲ့ဆက်နွယ်ပြီးလူ4ဦးကိုဒီကနေ့ပဲပါကစ္စတန်ကကြိုးပေးကွပ်မျက်လိုက်ပါပြီခင်ဗျာ
Tadin jin chakko kocho cho tenga pyo 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 dora wa. Di nya ni dwe si jin thalo yomu ga kua aung phipi. Sapaing sanya engineer garo Nick Ivanov phipare. View American atan nya pe mnyama bada si jin go mnyama sanno chen nya go na ya ne se naiti. Line do mita 24 kilohertz tinit tete tong nya. Line do mita 25 kilohertz tete go chao nga. Line do mita 51 kilohertz nga go nga nga ro ga ne ta ya thole pe toa oma wa. Tota shi mya ne dwa mnyama pitu pita apang jama shun la ma se shin. View eko ape na sin ne dwe le chu we jizu tin mare. Chima nang lao wa.
This program has come to you from the Voice of America, Washington.